သက်ရှိစွာနာမေယိရံဖေးကင်းကြောင်ကောင်းမှုမင်္ဂလာဖြစ်ကြပါစေခြင်းကြောင့်တရားတရားတန်ခါယရဏမြတ်သုံးပါတို့ကိုယုတိမြန်တို့လက်ဆုံမိုး၍ရှိခိုးပူဇော်ဖွမြောမှန်လျှော့ကတော်ချင်းပြကြသောကာမကုတ္တကံစေရနာတို့ကြောင့်အနိဋ္ဌာဘေးဒံယမန်ခတ်သိမ့်ဘဝစတိုင်းကင်းလုံးငြိမ့်ကြကုန်သီတာဖြစ်၍ဆောင်ထင်းသီလဒါနစာဂီပါရမီကုတ္တမငင်ညူပဲဝဘဝတို့တို့ဖြင့်မဖို့နိဗ္ဗာန်ကိုရသည်ရောက်လည်နိုင်ကြသောတရကောင်းများဖြစ်ကြပါစေ။ယမဟဝတာမိတံဝတိထနမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတဓမ္မတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိတိတရဏကမဏံပရိပုဏ္ဏံလုံးစုံများစွာတတဝါချမ်းသာကိုစိတ်မြဲပါစေဥပယံဘေးကင်းစင်ဝေးငြိမ်းအေးကြပါစေလုံးစုံများစွာတတဝါချမ်းသာကိုစိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိမ်းအေးကြပါစေဒုံစုံများစွာတတဝါချမ်းသာကိုစိတ်မြဲပါစေဥပယံဘေကင်းစင်ဝေးငြိမ်းအေးကြပါစေဣဒံမေပုညံနိဗ္ဗာနတ္တပစ္စယောဟောတုအဗမတိနတံပါဒိဋ္ဌဒီကနေ့သာသနာတော်နှစ်2555နှစ်မြမကောစာတက္ကရိ1383ခုနှစ်ကျော်တင်လာပြည့်ကျော်6ရက်ခရစ်နှစ်2012ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းဆန်ဖရန်စစ္စကိုဘေးအေရီးယားဒေးလီစီတီဆာရာမွန်ဒီဒေးလီချက်ဘာဆင်ဟိုက်စကူး၌ထေရဝါဒဓမ္မအသင်းကဆင်ရင်ကျင့်ပတ်အပ်တဲ့ ဓမ္မသင်္ဌာန်မှာဦးဇင်းတို့ဒီတစ်ပတ်မှာဓမ္မဒါနတရားအလှူပေးလူသွားမဲ့တုတ်တံကတော့ပိဋကသုံးပုံတို့တွင်တုတ်တံတာပိဋကနိဂေ၅ရပ်တို့တွင်မေဇိမနိဂေအဝင်ပါဖြစ်တဲ့မေဇိမပဏ္ဏာသပါဠိတော်မှာလာရှိတဲ့ဂတိကာရတုတ်ထိုဂတိကာရတုတ်ကိုအခြေခံ၍အချက်ဆုံးတငယ်ချင်းဆိုတဲ့ကောင်းစဉ်နဲ့ဓမ္မဒါနတရားလူပေးသူတော်မှာဖြစ်ပါတယ်ဒီတုတ်တံနဲ့ဆက်ဆက်ပြီးတော့ဥပရိပဏ္ဏာသပါဠိတော်မှာလာရှိတဲ့ဓာတုဝိပင်္ဂတုတ်အပြီးသင်္ကာယနာမှတ်တမ်းများမှာတင်ထားတဲ့သစ္စာဝိပင်္ဂတုတ်နဲ့ဆက်နွယ်ပြီးတော့သစ္စာ၄ပါးထိချင်းကပ်ပြီးတော့မှဒီဂတိကာရတုတ်ကိုဒီတစ်ပတ်ဓမ္မဒါနပြုပေးသွားဖို့ဦးဇင်းတို့အစီအစဉ်ထားပါတယ်အဲ့တော့လောကကြီးထဲမှာခရီးသွားတဲ့အခါလောကရဲ့သဘာဝဟာတွေ့ကြုံရတဲ့အခြေအနေတွေဟာကျေနပ်စရာတွေမကျေနပ်စရာတွေစိတ်ချမ်းသာစရာတွေစိတ်ဆင်းရဲစရာတွေဝမ်းသာစရာတွေဝမ်းနည်းစရာတွေဒါလို့တစ်ခါမဟုတ်တစ်ခါတစ်ချိန်မဟုတ်တစ်ချိန်တော့မြည်သူမဆိုကြုံကြရတာဒီပါပဲအဲ့ဒီလိုကြုံတဲ့အခါတစ်ခါတည်းကျတော့လောကရဏီရဲ့ရိုက်ခတ်မှုတံမခံနိုင်တဲ့အခါကျတော့တစ်ခါတည်းကျစိတ်ကြက်တွေချွတ်ချုံပြီးတော့လောကကြီးကိုအရှုံးပေးပြီးတော့လောကကြီးကိုဘယ်လိုဖြတ်ပြန်မှာမသိကြတဲ့စိတ်တွေအနှိမ်ဆုံးခြေနေရောက်ပါရောက်သွားတဲ့ခြေနေတွေလည်းတစ်ခါတည်းဖြစ်တတ်ပါတယ်အဲဒီလိုဖြစ်တဲ့အခါမှာမိတ်ကောင်းဆွေကောင်းဟာတိတ်အရေးကြီးပါတယ်ဒါကြောင့်တန်တရာခီးသွားကြတဲ့အခါတတ္တဝါတွေဟာတရားများကင်းလွတ်တဲ့အဖွဲ့အစည်းတရားများကင်းနေတဲ့လူပေါင်းပတ်ဝန်းကျင်မှာရောက်သွားပြီဆိုရင်မိမိတို့မှာအသင်ပင်နဲ့အဖွဲ့အစည်းနဲ့မနေလို့မရတော့ပါဘူး။ဘာလို့လဲဆိုတော့တရားဓမ္မကျင်းနေတဲ့နေရာမှာအန္တရာယ်တွေမျိုးစုံဆိုတာရင်ဆိုင်ရနိုင်တယ်။အဲဒီလိုရင်ဆိုင်ရတဲ့အခါကိုယ်တယောက်တည်းရင်ဆိုင်ရတာနဲ့အစာရင်အဖွဲ့အစည်းနဲ့ရင်ဆိုင်ရတာအုပ်စုလိုက်ရင်ဆိုင်ရတာနောက်ဆုံးမိသားစုလိုက်ရင်ဆိုင်ရတာနောက်ဆုံးလက်တွဲပေါ်တယောက်ယောက်နဲ့လက်တွဲပြီးရင်ဆိုင်ရတာဒါလောကဓမ္မတာပဲအဲဒီလိုရင်ဆိုင်တော့တန်တရာခီးသွားကြတဲ့အခါမိကောင်းဆွေကောင်းအရေးကြီးပါတယ်မိကောင်းဆွေကောင်းမရှိရင်ဘာလို့လို့ဘာကြရမှမသိတော့အောင်ကိုအခြေအနေတွေစောက်ထိုးမိုးမျော်တွေအထိဖြစ်သွားနိုင်တဲ့အခြေအနေတွေအများကြီးရှိတတ်ပါတယ်ဒါကြောင့်လောကကကိုယ်အနည်းနာမှာရှိနေတဲ့ပုဂ္ဂိုလ်ဟာအကောင်းဆုံးမိတ်ဆွေအချစ်ဆုံးတငယ်ချင်းတွေဖြစ်နေဖို့လိုအပ်တယ်။အဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးတွေကိုအကောင်းဆုံးမိတ်ဆွေအချစ်ဆုံးတငယ်ချင်းလို့သူတော်ကောင်းကြီးများသတ်မှတ်ကြသဖြင့်ဒါစဉ်းစားဖို့စဉ်းစားလိုက်တဲ့အခါမြတ်စွာဘုရားကပြောထားတာကဒုဒ္ဒတံတဒါတိသူများမလုတ်ပေးနိုင်တာတွေကိုလုတ်ပေးနိုင်တဲ့သူများမပေးနိုင်တဲ့အရာတွေကိုပေးနိုင်တဲ့ပုဂ္ဂိုလ်။တာမန်ပုဂ္ဂိုလ်တယောက်မပေးနိုင်တဲ့အရာဝတ္ထုတစ်ခုကိုဒါမှမဟုတ်စိတ်ချမ်းသာမှုတစ်ခုကိုပေးစွာနိုင်တဲ့ပုဂ္ဂိုလ်ဒါမိတ်ကောင်းဆွေကောင်းပဲတဲ့။ဒုဒ္ဒတတာတိ။နောက်တကဒုက္ကရံကရောတိ။သူများမလုတ်ပေးနိုင်တာတွေကိုလုတ်ပေးနိုင်နဲ့ပုဂ္ဂိုလ်ဒါလည်းပဲမိကောင်းစီကောင်းပဲတဲ့ဒုက္ခမံခမတိသူများသီးမခံနိုင်တဲ့အရာတွေကိုသီးခံနားလည်းပေးနိုင်တာဒါလည်းမိကောင်းစီကောင်းပဲအဲ့တော့ဘဝခရီးသွားကြတဲ့အခါကံအားတွေဆိုတာဆုံလာကြတဲ့သာသမီနဲ့မိဘဆုံမိဘအဖြစ်နဲ့ပဲဆုံတွေ့ရဆုံတွေ့ရဘဝခရီးပေါ်အဖြစ်နဲ့ဆုံတွေ့ရဆုံတွေ့ရမိတ်ဆွေတငယ်ချင်းအဖြစ်နဲ့ပဲဆုံတွေ့ရဆုံတွေ့ရဘယ်ပုံဘယ်နည်းပဲဆုံတွေ့ဆုံတွေ့မိမိသည်ဆုံတွေ့တဲ့ပုံကိုယ်တွေနဲ့အကောင်းဆုံးမိတ်ဆွေအချစ်ဆုံးတငယ်ချင်းတွေဖြစ်ဖို့လိုအပ်တယ်ဒါဆိုရင်ဘာတွေကျင့်သုံးမလဲသူများမပေးနိုင်တဲ့အရာတွေကိုပေးနိုင်အောင်ကြိုးစားရမယ်သူများမလုတ်ပေးနိုင်တဲ့အရာတွေကိုလုတ်ပေးနိုင်အောင်ကြိုးစားရမယ် သူများတီးခံနိုင်ခဲ့တဲ့အရာတွေကိုတီးခံနိုင်အောင်ကြိုးစားရမယ်အဲ့ဒီလိုဆိုရင်မိမိဟာမိတ်ကောင်းစီကောင်းပဲဒီလိုပဲမိမိပတ်ဝန်းကျင်ရပုဂ္ဂိုလ်ကကိုယ့်အပေါ်မှာဒီလိုနားလည်ပြီးရင်လည်းဒါမိတ်ကောင်းစီကောင်းပဲတယောက်တန်တရာခီးသွားကြတဲ့အခါမိတ်ဆွေကောင်းနေနော်သိအရေးကြီးတယ်အဲ့တော့မိတ်ဆွေကောင်းနေအရင်ကြီးတာကိုဦးဇင်းတို့အခုဒီသင်တန်းမှာပြီးခဲ့တဲ့ပတ်ဓာတုဝိဘင်္ဂတော့မှာကြည့်ရင်ပဲဘယင်ဗိမိတာရနဲ့ပုဂ္ဂုတတိတို့အပြန်အလှန်မိတ်ဆွေကောင်းပီတလိုက်ကြတာဗိမိတာရဆိုတဲ့မိတ်ဆွေကောင်းကြောင့်ပုဂ္ဂုတတိရှင်ပြန်ကြီးတရားတိတွေထိုးထွင်းရလို့အနာဂံဖြစ်နေနောက်ဆုံးပြမပြီးရောက်တဲ့အထိလမ်းကြောင်းမှန်ပေါ်ရောက်သွားခဲ့ရတယ်တခါဦးဇင်းတို့ဘုရားတရားနာမှာအကတာဝကရာထူးရထားကြတဲ့အရှင်သာရိပုတ္တရာတို့အရှင်မောဂ္ဂလန်တို့လူဘဝအလောင်းလျာကြီးဖြစ်စဉ်တုန်းကဇောတိပါဦးဇင်းတို့ဥပတိတ်တနဲ့ကောလိတအရှင်သာရိပုတ္တရာလောင်းကဥပတိတ်တအရှင်မောဂ္ဂလန်လောင်းကကောလိတဒီတငယ်ချင်းနှစ်ယောက်လည်းတရားရှာတဲ့အခါသူတို့အတူတူပဲထွက်ရှာတငယ်ချင်းမင်းမှတရားထူးရရင်လည်းငါ့ကိုပြောချင်ငါတရားထူးရလည်းမင်းပြောချင်ဆိုပြီးတော့အပြန်ပြန်လှန်လှန်အဲ့ဒီလိုမိကောင်းစီကောင်းတွေဖြစ်ကြလို့အရှင်သာရိပုတ္တရာလောင်းဥပတိတ္တပရပိုက်အရှင်အတ္တသိစီကနေသစ္စာနှစ်ချက်တရားလေးနာလိုက်တာနဲ့သောတာပန်ဖြစ်လို့တရားတို့တရားမြတ်ရတဲ့အခါသူ့ရဲ့တငယ်ချင်းအရှင်မောဂ္ဂလန်လောင်းကောလိတကိုလိုက်ရှာပြီးမိစေကောင်းပိတ္တဆောင်လေသူများမပေးနိုင်တဲ့ငြိမ်းချမ်းတဲ့တရားရတာကိုသူပေးပြပေးခဲ့တယ်တာမန်ပုဂ္ဂိုလ်တွေမလုတ်ပေးနိုင်တဲ့တရားအရသာနဲ့တွေ့အောင်သူလုတ်ပေးခဲ့တယ်။အခြေဆုံးတငယ်ချင်းကိုလိုက်ရှာပြီးတော့နော်တိခန့်ပြီးတော့တရားထူးရအောင်လိုက်ပြီးတော့စောင့်ရှောက်ပေးခဲ့တယ်။ဒါတွေကမိတ်ဆွေကောင်းတွေရဲ့တယုတ်တကံတွေပဲပေါ့။ဒါကြောင့်တစ်ခါတစ်ခါခရီးသွားတဲ့အခါကိုကသူ့အတွက်မိတ်ဆွေကောင်းဖြစ်အောင်ကိုကအရင်ကြိုးစားထားမှကို့အတွက်လည်းပဲမိတ်ဆွေကောင်းဆိုတာကြုံရနိုင်တာပါ။ကိုကမိတ်ဆွေကောင်းတယုတ်ကိုမပြနိုင်သေးပဲနဲ့ကိုနဲ့လက်တွဲပေါ်ရဲ့မိတ်ဆွေကောင်းကိုပဲကိုကလိုချင်တယ်ဆိုရင်တော့ညှတာမှမဟုတ်ဘူး။ဒါကြောင့်မိမိကစပြီးတော့မိတ်ဆွေကောင်းပီတတ်အောင်ဦးဇင်းတို့စ조사ဖို့အတွက်ဒီတစ်ပတ်မှာဂတိကာရတုတ်လေးကိုသင်ပေးဖို့နော်ရွေးချယ်ဖြစ်သွားတာပါ။အဲ့တော့ဒီနေရာမှာဇောတိပါဠိနဲ့ဂတိကာရတငယ်ချင်းနှစ်ယောက်သူတို့နှစ်ယောက်ရဲ့နောက်ခံအခြေအနေကဘယ်လိုလဲဆိုတော့ဇောတိပါဠိဆိုတာကဦးဇင်းတို့ဖျားလောင်းတော်ကြီးပါကာလအခြေအနေကကတ္တပမြတ်စွာဘုရားလက်ထက်ဦးဇင်းတို့ဒီဂေါတမမြတ်စွာဘုရားမပွင့်ခင်ရှေ့ရပွင့်သွားတဲ့ဘုရားကကတ္တပမြတ်စွာဘုရားဒါဆိုရင်ဘုရားပွင့်ဖို့အင်မတန်မှနီးကပ်နေတဲ့အချိန်ခါအခြေအနေပါဦးဇင်းတို့ဘုရားလောင်းကဇောတိပါဠိဆိုတဲ့ပုဂ္ဂိုလ်အမည်နဲ့အဲ့ဒီမှာအလောင်းတော်ဖြစ်နေတယ်။အဲ့ဒီကမှာဂတိကာရဆိုတာကဦးဇင်းတို့ဖရာလောင်းဒီဘက်ဘုရားမှာတောထွက်တော့တောထွက်ရင်ထွက်ချင်းပဲအနောမတောင်ကန်းကနေကျိုးဆိုပြီးတော့မှเจ้าတင်ကန်းတွေဖန်ဆင်းပေးထားပြီးတော့တင်ကန်းမြတ်စွာဘုရားဝတ်ဆင်မြန်းဖို့အတွက်တင်ကန်းကိုပထမဆုံးကတ်လွခဲ့တဲ့ဗြဟ္မာကြီးဖြစ်နေတယ်။အခုဂတိကာရဗြဟ္မာကြီးကဘယ်မှာရှိနေလဲဆိုရင်သုတ္တဝါဒငါဘုံเนี่ยအာဝိယပြမဘုံမှာရှိနေတော့မှာအဲ့တော့နောက်ခံအခြေအနေအဲ့ဒီလိုလေးကြည့်ထားပြီးတော့ဦးဇင်းတို့ဒီတုတ်တော်ကိုကြည့်လိုက်တဲ့အခါတနေ့သောအခါမှာဦးဇင်းတို့မြတ်စွာဘုရားဟာကောသလတိုင်းမှာဒေသစာရိခရီးကြွပါတယ်အဲ့ဒီလိုခရီးကြွတော့လမ်းခရီးကနေဖယ်ပြီးတနေရာရောက်တဲ့အခါမှာမြတ်စွာဘုရားကအတိတ်ကိုမြင်တော်မူလို့ပြုံးတော်မူလိုက်တယ်မြတ်စွာဘုရားနဲ့တန်ဃာတော်တွေကြွတဲ့အခါတန်းစီပြီးကြွရုံးရှိပါတယ်။အရှင်အာနန္ဒကမြတ်စွာဘုရားနောက်ကလိုက်ရတယ်။မြတ်စွာဘုရားရှေ့ကကြွသွားတော့မြတ်စွာဘုရားပြုံးတော်မူတာကိုအရှင်အာနန္ဒကနောက်ကဘယ်လိုလုပ်သိသလဲ။မြတ်စွာဘုရားပြုံးတော်မူလိုက်တဲ့အခါသွားတော်တွေကနေရောင်ကြီးတော်ထွက်လာတာ။အဲ့ဒီထွက်လာတဲ့ရောင်ကြီးတော်ကိုနောက်ကအရှင်အာနန္ဒမြင်လိုက်တယ်ဆိုရင်မှဒါမြတ်စွာဘုရားပြုံးတယ်ဆိုတာသူသိရတယ်။အဲ့တော့အရှင်အာနန္ဒကစဉ်းစားတယ်မြတ်စွာဘုရားပြုံးတယ်။ဒါအကြောင်းရှိရမယ်။ဘာကြောင့်ပြုံးတာလဲ။အ ဲ့တော့မြတ်စွာဘုရားကိုမေးလျှောက်ပါပဲဆိုပြီးတော့မြတ်စွာဘုရားကိုလက်ကတော့တင်လက်ဥချီပြီးတော့အရှင်ဘုရားပြုံးတော်မူရခြင်းရဲ့အကြောင်းကိုမိန့်ပါဦးအဲ့တော့မြတ်စွာဘုရားကအာနန္ဒာတဲ့ဒီနေရာမှာအရင်တုန်းကရွာကြီးတရွာရှိခဲ့ဘူးလေအဲ့ဒီရွာကြီးကစီးပွားရေးတွေလည်းကောင်းကြလေလူတွေကလည်းစီးပွားရေးကောင်းတဲ့အခါကျတော့နေတဲ့လူတွေကလည်းပဲကြက်ပြံမကြစီကားလှတဲ့ရွာကြီးတွေပါဝေကလိန်ကဆိုတဲ့ရွာကြီးတွေပါအဲ့ဒီရွာကြီးတွေကိုအမိပြုတ်ပြီးတော့ကတ္တပမြတ်စွာဘုရားဒီနေရာမှာသရင်သုံးသွားဘူးလေအာနန္ဒာဒါကြောင့်ငါအဲ့ဒါကိုအဲ့ဒီနေရာမှာကတ္တပမြတ်စွာဘုရားဒီနေရာမှာပဲထိုင်ပြီးတော့ကတ္တပမြတ်စွာဘုရားဟာယဟန်တန်ဃာတွေကိုဩဝါဒပေးခဲ့ဘူးတယ်အဲ့ဒါကိုငါမြင်လို့ပြုံးတာအဲ့မှာပဲအရှင်အနန္ဒာကခဗျာခရာမြတ်စွာဘုရားရဲ့လေးတပ်သင်္ကန်းကြီးကိုဒုကုတ်သင်္ကန်းကြီးကိုအဲ့ဒီမှာခင်းပေးပြီးတော့ရှင်ဘုရားတဲ့ဒီနေရာမှာထိုင်တော်မူပါအောင်သတင်းသုံးတော်မူပါအောင်ဘုရားအခုဒီနေရာလေးဟာနှစ်ဆူသောဘုရားရှင်များထိုင်မှုတဲ့မြင့်မြတ်တဲ့နေရာဖြစ်ပါလိမ့်မယ်ဘုရားဒါကြောင့်ဒီနေရာမှာခေတ္တခဏသတင်းသုံးတော်မူပါအောင်လို့အရှင်အနန္ဒာကလျှောက်ထားတောင်းပန်တဲ့အတွက်ကြောင့်မြတ်စွာဘုရားအဲ့ဒီနေရာမှာထိုင်ပြီးတော့ဒီအတိတ်ဆက်ကိုခေါ်တာပါအဲ့တော့အတိတ်တော့ကတဲ့အာနန္ဒာဒီနေရာမှာအဲ့ဒီကတ္တပမြတ်စွာဘုရားသတင်းသုံးသွားတယ်အဲ့ဒီကတ္တပမြတ်စွာဘုရားမှာလည်းပဲမြတ်စွာဘုရားနဲ့အရင်းနှီးကျွမ်းဝင်ဆုံးပုဂ္ဂိုလ်တယောက်ဂတိကာရဆိုတဲ့အိုးလုတ်တဲ့အိုးထင်းတဲ့တယောက်ရှိခဲ့ဘူးလေဘယ်တော့ဒီရင်းနှီးတော့ဆိုရင်ဒီဂတိကာရအိုးထင်းတဲ့နဲ့ကတ္တပမြတ်စွာဘုရားဟာနော်ဦးဇင်းတို့ဒီဦးဇင်းတို့ဂေါရမမြတ်စွာဘုရားဦးဇင်းတို့မြတ်စွာဘုရားလက်ထက်မှာအရင်ဒီဆုံးကနကုလမာတာနဲ့နကုလပိတာပါမြတ်စွာဘုရားနဲ့တို့ဘလို့ယဉ်နေကြတယ်ဆိုတော့ဒီနကုလမာတာနဲ့နကုလပိတာဟာမြတ်စွာဘုရားနဲ့ဘဝတော်တော်များများမှာသားအဖြစ်သားမိသားဖအဖြစ်နဲ့လည်းတော်ခဲ့ဘူးကြတယ်တူသားအဖြစ်နဲ့လည်းတော်ခဲ့ဘူးကြတယ်မြေအဖြစ်နဲ့လည်းတော်ခဲ့ဘူးကြတော့ဘဝရည်စက်တဲ့အထုံပါတော့ဒီဘဝမှာဘုရားကိုတွေးလိုက်တယ်ဆိုရင်ပဲကိုသားလေးကိုသားလို့ခေါ်တာပါပဲနကုလမာတန်နဲ့နကုလပိတာမြတ်စွာဘုရားကိုသားသားနဲ့အဲ့ဒီလိုခေါ်ပြီးတော့မြတ်စွာဘုရားစီသူတို့သွားလျှောက်ရင်တော်တော်လေးတရင်တနည်းလျှောက်ကြတာပါပဲသူတို့မိသားစုရေးသူတို့ဇနီးမောင်နှံရဲ့ကိုရိုးရေးတွေလည်းတခါလေးမြတ်စွာဘုရားသွားလျှောက်ရင်လျှောက်နေတာအဲ့ဒီလောက်ထိရင်းနှီးပါတယ်အခုလည်းပဲကတ္တဗမြတ်စွာဘုရားမှာအရင်နည်းဆုံးတကယ်အကျွမ်းဝင်ဆုံးဂတိကာရဆိုတဲ့အိုထင်းတယ်နော်အဲ့ဒီဂတိကာရဆိုတဲ့အိုထိန်တဲ့ကကတ္တပမြတ်စွာဘုရားရဲ့အရင်ဒီဆုံးကတ္တပမြတ်စွာဘုရားစီမှာတရားနာပြီးတော့တရားသူရထားတဲ့အတွက်ကြောင့်တရားအရတာလည်းသိထားတဲ့ပုဂ္ဂိုလ်နောက်ဆုံးဘယ်လောက်ထိတရားသူရထားတုန်းဆိုတော့အနာဂတ်ထိအနာဂတ်အဆင့်ထိတရားသူရထားတာပါသူ့ရဲ့အခြေအနေကအနာဂတ်ဖြစ်နေပြီမယ်လို့လည်းပဲသူခမရကန်ဆိုးတာကအမေနဲ့ဖေကမျက်စိမမြင်ရှာဘူးဒါကြောင့်မျက်မမြင်အမေနဲ့ဖေကိုလုတ်ကျွေးပြုစုစောက်ရှောက်နေတဲ့ဂတိကာရအိုထိန်တယ်အဲ့တော့ဦးဇင်းတို့ကြည့်ရမှာကအနာဂတ်ပုဂ္ဂိုလ်ကြီးတော်မှာကိုယ်မိဘနှစ်ပါးကိုအလေးထားပြီးတော့မျက်မျက်မိဘနှစ်ပါးကိုအိုးလုတ်ပြီးတော့လုတ်ကျွေးပြုစုတာဒါကြောင့်ဒီခေတ်ဒီခါတည်းပဲဦးဇင်းတို့သားသမီးတွေအနေနဲ့မိဘနဲ့ပတ်သက်ပြီးတော့အလေးထားတတ်ပါတယ်နော်ကိုယ်ဒီမှာလောကီယာကုယာတုလေးတွေလောကီပွဲလေးတွေရရင်လည်းကိုမိဘကကိုလောက်မတတ်ရင်လည်းတော်တော်လေးအခြေအနေတွေကဒီကိဒီခါမှာတော်တော်အခြေအနေဆိုးကုန်ကြတယ်နော်ဒီမှာကြည့်ဂုံအားဖြင့်ကြည့်မယ်ဆိုရင်ဂတိကာရဖြစ်နော်ဒီဂတိကာရအိုထင်းတွေကအနာဂံဆင့်ဆိုတာယဟနာဆင့်ရောက်ဖို့တစ်ချက်ပဲလိုတော့တဲ့လောကုတ္တရာဂုံဒုဝိဒေသအလွန်ကြီးမားတာပါသူရဲ့အမိနဲ့ဖေကဘာတရားလို့ရတယ်လို့မပါတော့တာမပုထုရှင်ပဲဖြစ်ပါလိမ့်မယ်နဲ့တူပါတယ်အဲ့တော့အရိယာအနာဂံပုဂ္ဂိုလ်ကအမိနဲ့ဖေမျက်မျက်နှစ်ယောက်ကိုအိုးလုတ်ပြီးတော့လှုပ်ကျွေးနေတာတော်လေးအံ့ဩစရာကောင်းပါတယ်ဒါကြောင့်ဒါလည်းပဲဦးဇင်းတို့အတူယူရမယ်အချက်တစ်ခုပဲဖြစ်ပါတယ်ဒါကြောင့်မိဘဟာမိဘပဲဆိုတာမြင်ပြီးတော့မိဘနဲ့ပတ်သက်တဲ့ကုသိုလ်တွေယူနိုင်ဖို့လည်းပဲအမှတ်ရစေဖို့ပါပဲအဲ့တော့ဒီဂတိကာရမှာလည်းပဲတကယ်တငယ်ချင်းကောင်းဇောတိပါဠိဆိုတဲ့လူလေလူငယ်လေးတယောက်ရှိသူကဇောတိပါဠိကိုသိပြီးတော့ဘဝရည်ဆက်တည်းနီးလို့ဖြစ်ပါလိမ့်မယ်တော်တော်လေးကိုဒါကြောင့်ဒီနေရာမှာဇောတိပါဠိကိုဒီဂတိကာရကပိယတဟာယတဟာယလို့ကိုတဟာယဆိုတာတငယ်ချင်းတာမန်တငယ်ချင်းကိုတဟာယ အဲ့ဒါလေးကိုရှေ့ရပြီးရဆိုတဲ့စကလုံးလေးတစ်လုံးထည့်ပြီးတော့ကိုဖះကိုလျှောက်တဲ့ခါလေးဒီတိုင်းပဲသုံးပါတယ်ဒါကြောင့်ဦးဇင်းတို့မြန်မာပြန်နေကပြီးရတဟာရကိုအချက်ဆုံးတငယ်ချင်းဆိုပြီးတော့ဘာသာပြန်ပါတယ်အဲ့ရောက်ဇောတိပါဠိလူငယ်နဲ့ဂတိကာရဟာအချက်ဆုံးတငယ်ချင်းအဲ့တော့အနာဂံဆိုတော့ကာမရာဂမရှိတော့ပြီမဲ့ပြီးရတဟာရလို့သုံးပါတယ်ဒါမေတ္တာနဲ့ဆက်သွယ်ထားတဲ့တငယ်ချင်းလို့ပြောရမှာပေါ့လေအဲ့တော့သူကိုယ်တိုင်ကတရားသူရတာသိထားတော့သူ့တငယ်ချင်းဇောတိပါလလူငယ်လေးရလေဉာဏ်အင်မတန်ထက်တော့ဩငါတငယ်ချင်းဖះနဲ့တာတွေ့လိုက်ရင်နော်ဒီလောက်ဉာဏ်ကြီးတဲ့ပုဂ္ဂိုလ်ဖះနဲ့တာတစ်ခါတော့တွေ့လိုက်ရင်ကိုပဲသူဖះနဲ့တွေ့ရချင်လက်မှာဒါကြောင့်သူ့တငယ်ချင်းကိုသူလိုပဲတရားသူရတာခံစားစေခြင်းသိစေခြင်းအဲဦးဇင်းတို့လူတဘာဝမှာဒါကြောင့်ကိုကတရားသူရတာမပြောနဲ့လောကကောင်းတာလေးတွေစားရရင်တော့မှအချက်ဆုံးတွေကိုသွားပြီးတော့တရိယာကြတယ်ဆိုမြန်မာစကားမှာမရှိဘူးလားရှက်နော်ကိုကောင်းတာလေးတွေမြင်ရတယ်ကောင်းတာလေးတွေစားရတယ်ကောင်းတာလေးတွေသုံးဆောင်ရတယ်ဆိုရင်ကိုနှစ်သက်ညံ့လို့တဲ့ပုံကိုယ်လေးကိုစားကျင်လိုက်စားစီကျင်လိုက်တာဝတ်စီကျင်လိုက်တာဒါမေတ္တာတရားတွေပေါ့နော်အဲ့ဒီလိုပဲခုလည်းပဲဂတိကာရဟာသူကိုယ်တိုင်ကတရားရတာသိချာတော့သူ့တငယ်ချင်းဇောတိပါလောက်တရားရစီကျင်တာအဲ့တော့ဖះစီဖះဖူးသွားဖို့ခေါ်တယ်ခေါ်တဲ့အခါအလောင်းတော်ကြီးများလည်းပဲတခါတလေအံ့တော့အံ့ဩစေရတယ်စကလုံးသုံးလုံးထားတာကဘာပြောလဲဆိုအလံတန်မဂတိကာရတန်ငယ်ချင်းဂတိကာရတော်ပါပြီကွာတဲ့ကိဉ္ပနတေမွန်တကိဏတမဏိကိဏဒိဋ္ဌိနာဦးဇင်းတို့ဒီဘာသာကြားပုဂ္ဂိုလ်တွေကဖះဆတဲ့သူတော်ကောင်းတွေကိုနော်ပြောတဲ့အခါမုံဒဂဒုံးလို့ပြောလို့ရှိတယ်မုံဒဆိုတဲ့စကလုံးကဥပီဂဒုံးအဲ့ဒီကဒုံးဆိုတာရိုးရိုးကဒုံးနေမကဘူးနောက်ကဆိုတဲ့စကလုံးလေးထည့်ပြီးတော့မွန်တကဗမာလိုရင်းရင်းတည်တည်ဘာသာပြန်ရင်ကဒုံးစုပ်ပေါ့နော်ကဒုံးယုတ်ကဒုံးစုပ်တမနကယဟန်စုပ်ယဟန်ယုတ်ဆိုတဲ့စကလုံးအဲ့ဒီလောက်ဒီကြမ်းတမ်းတဲ့စကလုံးနဲ့ကိုသုံးလုံးနဲ့တော့အံ့ဩစရာဒီနေရာမှာသွားတွေ့ရတယ်နော်ဒါကြောင့်အဝိဇ္ဇာအမှောင်ဖုံးနေတဲ့ပုထုဇဉ်ဘဝရဲ့အဖြစ်ဟာအရိယာနယ်ပယ်မှာမရောက်မချင်းကိုအခုနေခါမှာသူတော်ကောင်းကြီးဖြစ်နေပြီမဲ့တော်နေခါအဝိဇ္ဇာမှဖုံးရင်ချက်ချင်းလည်းငယ်လူဆိုကြီးလည်းဖြစ်မသွားနိုင်ဘူးလားပုထုဇဉ်ဖြစ်ရတဲ့အဖြစ်ကအဲ့ဒါပဲအခုနေခါမှာမိကောင်းစုကောင်းနေသူတော်ကောင်းနေတွေ့လို့ကိုယ်မှလူကြီးလူကောင်းဖြစ်နေတခါတလေအာယုန်တွေလွှမ်းမိုးလိုက်ပြန်တခါလည်းချက်ချင်းလည်းငယ်လူဆိုကြီးဖြစ်သွားဦးဇင်းတို့ဖရာလောင်ခရီးတဆရတိနော်ရတိကြီးဘောကအာရှိသမျှကလေး80တော့စည်းစိမ်ဥစ္စာတွေပယ်ဆွတ်ပြီးတော့ဟိမွန်တာတော်ကြွပြီးတရားအထုတ်လို့ဇန်နေပါရီရမိုးရင်မိုးရီတွေများလို့ဗာရာဏသီထဲလာပြီးတော့ဘယင်းဥယျာဉ်ထဲမှာမိုးရှောင်ရင်းနဲ့တရင်သုံးတော့အဲ့ဒီခါမှာအရှင်အနန္ဒာလောင်းကလည်းရှင်ပြန်ဖြစ်နေတော့ပါရမီဖြည့်ပဲ့တယ်ဆိုတော့ငြင်းငြင်းချင်းကြည်ညိုကြပြီးဖရာလောင်းကြီးကိုအရှင်အနန္ဒာလောင်းကအမြဲတမ်းဆုံးကောဆက်ကပ်ပြုစုလုပ်ကျွေးတနေ့တော့ရှင်ပြန်အာနန္ဒာလောင်းရှင်ပြန်ကတိုက်ပြည်တပုံကိစ္စပေါ်လို့စစ်သွားတိုက်ရတော့မယ်အချိန်ဒီမှာမိဖုရားကြီးကိုသူမရှိတဲ့အချိန်မှာဆုံးကုန်နေကပ်ကိုမှားခဲ့အဲ့ဒီလိုအချိန်မှာဖရာလောင်းရတိရလည်းပဲဘယင်းဥယျာဉ်တွေကနေနန်းတော်ကိုဆုံးသွားကြွရင်ကောင်းကင်ဇန်ပင်ခီးနဲ့ပဲကြွရတိလာလို့ရတိတင်ကလီတိုးတန်ကြားတဲ့အခါမိဖုရားကြီးကလည်းပဲယသိအလာကိုမျှော်ရင်းနဲ့ခိတ္တကနလှဲနေရာကနေသင်္ကန်းတံလေဟတ်တံကောင်းကင်မှာကြားလိုက်လို့ယသိလာပြီပဲဆိုလို့ကြပြကြရထလိုက်တဲ့အခါအပေါ်ပိုင်းခုယုံလေးကျွတ်တာကိုယသိမြင်သွားတဲ့အခါမှာချက်ချင်းမောဟအမိုက်မှဖုံးပြီးတော့ဖះလောင်းယသိဟာတခါတည်းနမဆောင်နဲ့သွားပြီးအဲ့ဒီမိဖုရားကြီးလက်ကိုဆွဲတဲ့အထိအဲ့ဒီလိုဖြစ်ခဲ့တဲ့ဒါရကတွေရှိပါတယ်အဲ့ဒါဘာလဲဆိုတော့မောဟအဝိဇ္ဇာအမှန်ကိုမမြင်နိုင်တော့အောင်မောဟဖုံးလာပြီဆိုရင်ပုထုရှင်ဖြစ်ရတဲ့ဖြစ်ရချက်ချင်းလည်းငယ်သူတော်ကောင်းအစ်င့်ကနေချက်ချင်းလည်းငယ်သိုးသွန်းတဲ့လူဆိုးတယောက်တန်းတန်းဖြစ်ရတာအခုလည်းပဲဒီနေရာမှာဦးဇင်းတို့ဖះလောင်းဟာဒီချိန်မှာအလောင်းတော်ပဲအလောင်းတော်ဆိုတာကပုထုရှင်မှာပဲရှိသေးတယ်ပုထုရှင်ဆိုတော့ကြည်ဂတိကာရကမြတ်စွာဘုရားကြီးဖះသွားဖို့ခေါ်တဲ့ဒီလိုပါရမီတွေကျွန်တော်ဖြည့်ကျင့်ခဲ့ပြီးတဲ့အချိန်မျိုးမှာတောင်မှမြတ်စွာဘုရားကိုမုံတကဂဒုံးစုတမဏကယဟန်စုဒီလိုပုံကိုယ်တွေသွားဖို့လို့မင်းဘာအကျိုးရှိမှာလို့ဆိုပြီးတော့ညင်းပယ်တာအံ့ဩစရာကြီးအဲ့တော့
ကတိကာရလည်းမလျှော့ဘူးနောက်တစ်ချိန်ခေါ်လဲဒီတိုင်းပဲနောက်တစ်ချိန်ခေါ်လဲဒီတိုင်းပဲသုံးချိန်သုံးခါခေါ်မရဒါနဲ့ဒီတိုင်းတစ်လျှော့အဲ့တော့ဒါပေမဲ့မိစေကောင်းတို့မြည်သည်ချက်ချင်းလက်ငင်းတော့အလျှော့မပေးဘူးအဲ့မှာကတိကာရရဲ့စိတ်ဓာတ်ကလည်းတော်ကိုကျင့်တတ်เสียကောင်းပါလေကျင့်တတ်เสียကောင်းလေဆိုတော့ဒီကတိကာရနဲ့သောတိပါဠိဟာဒီလိုတရားနဲ့တရားအပြန်လဲသူ့အကျိုးကိုလိုလားကိုယ့်အကျိုးသူလိုလားတဲ့အဖြစ်ဆိုတာလည်းပဲဘဝဘဝတိုင်းမှာဒီလိုပုံနဲ့သူ့အကျိုးစီးပွားကိုယ့်အကျိုးစီးပွားစောင့်ရှောက်ခဲ့တဲ့ပါရမီတွေအရလည်းရှိပါလိမ့်မယ်တောတန်တန်ပုဂ္ဂိုလ်ဆိုရင်တော့အေးမင်းထိုင်နေမင်းကရင်ကတော့ကောင်းစီကျင်တာမင်းကမှမလိုက်နိုင်တာထားခဲ့ပါပဲဒါပေမဲ့နော်ဂတိကာရမထားဘူးကဲနောက်တော်လေးကြတော့နော်နောက်မှကြကဲငွေချင်းတို့ကင်ကမြေသားရေသွားချိုးကြဆိုရေချိုးခေါ်သွားရေချိုးရင်းနဲ့ငွေချင်းဖះအကြောင်းကဒီနားလေးမှာကွာကတ္တမမြတ်စွာဘုရားအဲ့တော့လာထုတ်ဖះစီသွားကြလို့ထုံးထံအတိုင်းပဲနော်ပုံစံကြည့်ရတာဒီလိုလဲဖြစ်ပါလိမ့်မယ်ခေဆက်ဆက်ကလည်းပဲအဲ့ဒီလိုဖះလို့အမိခံပြီးတော့လိန်နေလှည့်ဖြားပြီးအယောင်ဆောင်တဲ့ပုံကိုယ်တွေကလည်းပဲကျွန်တော်မြတ်မြတ်ဘယ်ခေဘယ်ခါမဆိုရှိကောင်းရှိနေပါလိမ့်မယ်လူတွေရှိတဲ့နေရာတိုင်းမှာအံ့ဩဘနာလုပ်ပြီးတော့တကယ်ဟီးရိုးသူရဲကောင်းအဖြစ်လူတွေရဲ့အကိုးအကွယ်ခံအယောင်ဆောင်နေရာလဲခေတိုင်းခေတိုင်းရှိနေမှာပါပဲတိုင်းပြည်တိုင်းတိုင်းပြည်တိုင်းနေရာတိုင်းနေရာတိုင်းလူပေါင်းအဖွဲ့အစည်းတွေဘယ်လိုနေရာမျိုးမဆိုနည်းနည်းအံ့ဩဘနာဖြစ်အောင်လုပ်ပြပြီးတော့တကယ်လူလူလူစမ်းလိုမျိုးအဲ့တော့ဖရာတော်သောတိပါဠိကလည်းနည်းနည်းလေးမြန်ထက်တဲ့ပုဂ္ဂိုလ်ဆိုတော့နေရာတကအကုန်မယုံတဲ့သဘောပေါ့လေအဲ့တော့အဲ့ဒီလိုခေါ်ပြန်တော့လည်းပဲသုံးချင်တော့ကခေါ်မရဘူးကဲမရတော့ရေမိုးချိုးကရေမိုးချိုးပြီးပြန်တော့အခုအစားလဲနေတဲ့အချိန်မှာလည်းပဲတခါဂတိကာရကသောတိပါဠိပစိုးဆွဲပြီးတော့ကပုံစဆွဲပြီးတော့လာဖရာစီသွားမယ်ခေါ်ပြန်တယ်ဒါပဲမရနော်သုံးကခေါ်မရမြင်တာပဲနောက်တစ်ချိန်ကဲနင်းဒီလောက်မှမရအောင်လားဆိုပြီးတော့ဂတိကာရကလည်းသောတိပါဠိခေါင်းမှာရှိတဲ့ဆဗင်ကိုဆွဲပြီးတော့ဖះစီသွားမယ်ဆိုပြီးဆဗင်ဆွဲခေါ်တော့လာနော်အဲ့တော့ဆဗင်ကိုဆွဲပြီးခေါ်လာတခါယူထုံးရှင်ဆဗင်ဆွဲခေါ်ခဲ့ရတာဟဲ့တဝိုင်းတော်မြင့်ကြီးဟမ်နော်အဲ့တော့ဆဗင်ကိုဆွဲခေါ်ရတယ်ဓမ္မတင်တဲ့ဟိုဒါကြောင့်မိတ်ဆွေတွေဆဗင်ဆွဲပြီးခေါ်ခဲ့ကြပြီနော်ဟဲ့တခါယူညာရှင်နော်ကျန်တဲ့မိတ်ဆွေတွေနော်ထားတော့ရကြည့်အဲ့မှာသဗင်ဆွဲခေါ်ရဆိုရဲနောက်ွယ်မှာအဲ့ဒီခေခါကာလကအိန္ဒိယဇန်နိုင်ဇန်မြင့်ဆိုတယ်လေခေခါကာလတိုင်းရှိနေတဲ့သဘောရှိတယ်ဇောတိပါဠိကဇန်မြင့်တယ်ဂတိကာလကဇန်နိုင်တယ်အဲ့တော့အိန္ဒိယရဲ့ပြဿနာကဇန်နိုင်ဇန်မြင့်ပြဿနာကတော်တော်ကြီးတာပါအဲ့တော့ဇန်နိုင်တယောက်ကဇန်မြင့်တဲ့ပုဂ္ဂိုလ်တယောက်ရဲ့ခေါင်းသွားကြိုက်တာကပြစ်ဒဏ်ရဆိုရင်တော်တော်ကိုကြီးလေးတဲ့ပြစ်ဒဏ်အဲ့တော့ဂတိကာရကဘာပြစ်တယ်ကိုမှမကြောက်တော့ဘဲနဲ့ငွေချင်းရဲ့ကောင်းကိုဆွဲတာအဲ့ခါကျမှသောတိပါဠိကလည်းပညာရှိဆိုတဲ့နေရာအလောင်းတော်ဆိုတဲ့နေရာမှာပညာတော့ဦးစီးနေကြတာဓမ္မတာတစ်ခါတွေ့ရပါဘာတွေ့ရလဲဆိုတော့တာမန်ပုဂ္ဂိုလ်တွေဆိုရင်တော့အေးမင်းငါကောင်းကင်တာမင်းအေးဘောမင်းသိစီတော့မယ်ဆိုတာတော့မှာပေါ့နော်ဒါပေမဲ့ငါငွေချင်းပြစ်တန်ခံရမှမကြောက်ဖဲနဲ့ငါကောင်းဆွဲလောက်အောင်ထိဖះကိုခုဘခေါ်တယ်ဆိုတော့အဲ့ပါစဉ်းစားပြီနင်းနေတော့တာမန်ကိစ္စလေးတော့မဟုတ်နိုင်တော့ငါ့ကိုတိုက်တွန်းနေရတဲ့အချိန်ချင်းခါကမရမကခေါ်နေတယ်အခုနောက်ဆုံးငါခေါင်းကင်ရင်ပြစ်တယ်ဘလို့ရှိတယ်ဆိုတာတိပါရက်ကဲနဲ့ငါခေါင်းကင်ပြီးတော့ဆွဲခေါ်တယ်ဆိုတဲ့ကဒါနင်းနေတော့တာမန်ကိစ္စတော့မဟုတ်တန်ရဘူးကဲမေကောင်းစေကောင်းတို့ကမှဒီလိုခေါ်လဲဆိုတော့လေကဲလိုက်တာပါလေဆိုပြီးတော့အဲ့ဒီခါမှာမြတ်စွာဘုရားစီလိုက်မြတ်စွာဘုရားစီရောက်အခုဂေါတမမြတ်စွာဘုရားနဲ့အရှင်အာနန္ဒာတို့တရင်သုံးတဲ့နေရာမှာပေါ့ဗျာနော်အဲ့ဒီရွာလေးမှာရောက်သွားတာနဲ့အဲ့ဒီလိုမြတ်စွာဘုရားကတ္တမမြတ်စွာဘုရားစီရောက်သွားတော့ကတ္တမမြတ်စွာဘုရားလည်းလေအဲ့မှာဇောတိပါဠိကိုကြည့်လိုက်တော့အနာဂတ်ဘုရားလောင်းကြီးဆိုတာတွေ့တာအဲ့တော့ဘုရားလောင်းကြီးဆိုဇောတိပါဠိတဲ့တေဟာတာမန်ပုဂ္ဂိုလ်မဟုတ်ဘူးကွတဲ့နာလာမကတ်ဌာနဩဒိဏတတ်တော်မဟာဗောဓိပန္နေကေတတ္တိညိတဉာဏပဋ္ဌိတောဩဒိဏောတိတေဟာဗောဓိပင်နဲ့ရွှေပလင်မှာရရှိမဲ့တတ္တိညိတဉာဏ်ကိုတောင်းတပြီးတော့ပါရမီတွေဖြည့်နေတဲ့ပုဂ္ဂိုလ်တို့ကြီးပါလားပုဂ္ဂိုလ်တို့ကြီးပါတာတိတတ္တနာမပမာဒဝိဟာရောနာယုတ်တော်တဲ့လိုအလောင်းတော်ပုဂ္ဂိုလ်တယောက်အနေနဲ့ဒီလိုမိမိတယောက်လျှောက်ပေါ့ပေါ့ဆာဆာနေဖို့မတင့်တော့ဘူးဆိုပြီးတော့ အဲ့ဒီခါမှာကတ္တဝမြတ်စွာဘုရားကတတိကိုဖြစ်စီပြီးတော့မှအဲ့ဒီမှာတရားဟောတာပါဒီနေရာမှာဖေရအလောင်းတော်တာမဟုတ်ရင်သူလည်းပဲရဟန္တာဖြစ်ကျွတ်တန်းဝင်နိုင်ပါလေအဲ့ဒီမှာဖေရတရားဟောလိုက်တော့ဇောတိပါဠဖေရတရားတော်ဒီနဲ့တွေ့လိုက်ရတော့အဲ့ဒီမှာတော်လေးသူ့နှလုံးအိမ်ကညဉ့်ညက်တိမ်မွေ့သွားပြီးတော့ကြီးညိုဖြစ်သွားပြီးနောက်ဆုံးရဟန်းပြည့်ခြင်းနဲ့စိတ်တွေဖြစ်တယ်အဲ့တော့သူ့တငယ်ချင်းမင်းဖေရစီသွားနေရလဲကြာပြီဂတိကထာကိုပြောတယ်တငယ်ချင်းမင်းဖေရစီသွားနေရလဲကြာပြီဖေရတရားတော်ဒီတော့ကောင်းတဲ့တရားတော်ကိုမင်းနားနေတာမင်းဘာလို့ရဟန်းမပြုတာလဲငါတော့ရဟန်းပြည့်ခြင်းစိတ်ပေါက်လာပြီတငယ်ချင်းနဲ့ငါလည်းဖေရတရားနာပြီးတော့ရဟန်းပြည့်ခြင်းတာပေါ့ကွာဒါပေမဲ့မင်းသိတဲ့အတိုင်းငါမှလည်းပဲမျက်မျက်မြင်မိဦးဖောက်ဦးရှိနေတယ်ဒါကြောင့်ငါဒီတာဝန်တွေကရှိနေတာဆိုတော့ငါရဲ့လူလောကတာဝန်တွေဖြစ်ကျင်းရမယ်လူသားတယောက်ဖြစ်ကျင်းရမယ်တာဝန်တွေရှိသေးတယ်ဒီတာဝန်တွေလွှဲဖယ်လို့မရဘူးဒါလည်းပဲဦးဇင်းတို့တက္ကသိုလ်ကမှတတိပြုတ်ပါတက္ကသီးတွေနော်တက္ကသီးတွေတစ်ခါတလေကျတော့တချို့ဆိုထားခဲ့ပြီးတော့နော်အစတော့ကမဝတ်ဖိနေဟာလားနော်သူညာသားသမီးယူပြီးမှတခါထားခဲ့ပြီးမှဘုန်းကြီးသွားဝင်မယ်ဆိုရင်တိတ်ပြီးတော့ဟောကြတာခွင့်ပြုရင်တော့တမျိုးပေါ့ဗျာခွင့်မပြုဘဲနဲ့ပြည့်စက်လက်ကထားခဲ့ရင်တော့နော်ကဲထားတော့နော်ပြီးခဲ့တဲ့ဘက်ကမနေရပါလေမနေရမနေရမေကွန်းဒါလည်းပဲဒီသင်္นานမှာလည်းပဲတခါတော့ပြောခဲ့ပွဲနဲ့တူပါတယ်ဒီမေကွန်းပေါ်ခြေခံပြီးတော့ဒါဒီနေရာမှာဦးဇင်းတို့ကြည့်အောင်ဒီနေရာမှာဘာလဲဆိုတော့ကြည့်ဂတိကာရဟာအနာကံမိ ਉਹ ဖောက်ကိုသူတို့မွေးလို့လူသားမြောက်ရလို့မိဟုဖောက်ဟုကိုသူပြန်ပြီးတော့ကျေးဇူးတုံ့ပြန်တယ်ပြစ်မတော်ဒီတစ်ချက်အဲ့တော့ဒါကိုကြည့်မယ်ဆိုရင်ဦးဇင်းတို့လူတော်ကလူပေါင်းနေမှာလည်းပဲကိုလျှောက်တဲ့လမ်းကိုကိုတောင်ယူရကိုလှုပ်ထားတဲ့လောရက်တွေကိုကိုတောင်ယူရတဲ့တတ္တိရှိရမယ်အဲ့ဒါဟာသူတော်ကောင်းကျင့်စဉ်ပဲပေါ့နော်ကိုရဲ့လောရက်ကိုကိုတောင်မယူရတဲ့သူတွေကဒါနော်သူတော်ကောင်းမဟုတ်ဘူးလို့ကျွန်တော်သတ်မှတ်ချက်ချလို့ရတယ်ကဲဒါဆိုရင်ကောင်းပြီအဲ့တော့ဦးဇင်းတို့ဖရာလောင်းတောထွက်တော့ရတော်တရားနဲ့ရာဟုလာထားခဲ့တာဒါရောဘယ်နဲ့လုပ်မလဲလို့မေးစရာရှိပါတယ်အဲ့တော့ပြီးခဲ့တဲ့စနေနေ့ကမနေ့ကဖရီမော့တင်တဲ့မှာတက္ကတယောက်ကဒီနေ့ကိုမေးတယ်ဒါကတော့ဘယ်ခေတ်ဘယ်ခါမဆိုမေးနေကြပါအခုခေတ်မှမေးတာမဟုတ်ပါဘူးနော်သူကဗာမေးလဲဆိုတော့သူကဘတ်စီးရင်နဲ့ဘတ်ပေါ်မှာចောင်းသားနှစ်ယောက်စကားပြောနေတာเจ้าหน้าที่ยกกันเลยเว้ยตรุเจ้าอ่ะตื่นไปไล่กูปอบาเลยไอ้นี่เจ้าอย่างงี้นี่จ้าล่ะไอ้ห่าอาชีพเนี่ยบลูผีมั้ยเนี่ยตัวอ่ะแล้วเว้ยตึกคุมาซูซานกาซาสรว่าตึกเนี่ยตีหันไม่ดูอ่ะไอ้တော့อุเซนเนี่ยโหตีเมกอนตัดล่ะแต่คัดดีมะเนี่ยเดลีซิตี้ซ้อนซาตัวတော့ไอ้เดย์มาซ้อนซาตัวတော့ไอ้เดย์มาตักกระดูเจ้าหนูเตียตัวแล้วเว้ยตรุเมษีตังเงินเมษีတရားမိတ်ဆွေဆိုပေမဲ့တို့ရဲ့ကြီးပုံပေါ်ပါလေအဲ့လူကလည်းပဲဘာသာတရားတွေလိုက်လေ့လာနေတာတဲ့ဗုဒ္ဓဘာသာမှာအဲ့ဒီအချက်တွေကိုသွားတွေ့ရတော့ဗုဒ္ဓလူသားချင်းဝမပီတာတဲ့ပုဂ္ဂိုလ်တရားလူသားချင်းဝမပီတာတဲ့ပုဂ္ဂိုလ်တရားထူထောင်ထားတဲ့တရားတော်တွေကလည်းပဲမှန်မှမဟုတ်ဘူးဒါကြောင့်သူမယုံနိုင်ဘူးဆိုပြီးတော့လက်ဖိတ်ဆိုင်မှာညင်းကြတယ်ဆိုတယ်ပြောကြတယ်ပေါ့အဲ့တော့ဒီကလေးမတွေကလည်းပဲသူကတက်ကလေးကြောင်းလို့သူလည်းပဲတော်တော်လေးဘာသာရေးဘုဒ္ဓတာတွေထိုက်လျောက်နာထားပြုထားတော့သူလည်းပဲသူတက်နိုင်အောင်ရှင်းပြပေးမယ်ဘယ်လိုမှလက်မခံနိုင်ဘူးလို့ပြောတယ်အဲ့တော့အရှင်ဘုရားတို့ဘယ်လိုဖြေမလဲဆိုပြီးဒီမေကွန်းအဲ့တော့တရားကြီးတွေဘယ်လိုဖြေဆုံးအဲဖြေကြည့်ပါဦးတရားကြီးဒီတစ်ခါတော့ဒီတစ်ပတ်တော့တိတ်လေးနဲ့တည်းကြောင်းရပြီမတော်ပဲနဲ့ပေါ့ပေါ့သေးသေးတစ်ခါသေးသွားသေးတာပေါ့ညာတထစရိယဘုဒ္ဓဟုတ်ပြီ
ဘက်တင်းမောင်းလောက်လိုက်ပြီးဒုက္ခခံနေမှာဒီသားမယားတွေကိုကြွေးဖို့မွေးဖို့ဖြစ်နေတာသွားသွားဒုက္ခခံရတယ်အဲ့ဒီလိုစဉ်းစားလိုက်လို့ရှိရင်
အဲ့တော့ဦးဇင်းတို့ဗုဒ္ဓဘာသာကိုကြည်ညိုသက်ဝင်ပြီးသားပုဂ္ဂိုလ်တွေကတော့ဒီလိုတွေးနေတာပေါ့နော်အဲ့ကလေးမတွေကလည်းအဲ့သူကိုအဲ့ဒီလိုဖြေးပါတယ်သူလည်းသူစူးစမ်းပြီးတော့ဖြေးပေမဲ့ဒါကြောင့်တစ်ခါကြလေကျတော့သဒ္ဓတရားမရှိတဲ့ပုဂ္ဂိုလ်သဒ္ဓတရားကြောင့်ပြောရင်နားခါတယ်တဲ့သီလမရှိတဲ့ပုဂ္ဂိုလ်သီလအကြောင်းတွေသွားပြောရင်နာခါတယ်ဒါကြောင့်ဦးဇင်းတို့တွေဒါကြောင့်နာမခအောင်ခုဒါနအကြောင်းတွေသီလအကြောင်းတွေဘာဝနာအကြောင်းတွေသင်နေရတာနော်အဲ့တော့ဘာဝနာဓက္ခံမပါတဲ့ပုဂ္ဂိုလ်နာသွားပြီးတော့ဘာဝနာအကြောင်းသွားပြောရင်လည်းမဖြစ်ဘူးနော်နာခါတယ်အဲ့တော့ခုဒီသင်တန်းတွေသင်တက်နေကြတယ်ဆိုတာကဘဝတန်ဖျက်ကျင်နေတဲ့ခါမှာနာမခအောင်ပေါ့နော်အဲ့တော့စောစောကမိကုန်းကိုဦးဇင်းတို့ကကြေးလျအောင်ကြံ့ကန်ထောက်ထားနဲ့ပြန်ဖြေရမယ်ဆိုရင်ကျမ်းဂန်များမှာဖရာတိုင်းဖရာတိုင်းနောက်ဆုံးဘဝမှာအိမ်တော်ပြုပါတယ်။သားတယောက်ရတဲ့အခါမှာတောထွက်တာဒါဖရာတိုင်းရဲ့ထုံတန်းစင်တာတမတာပါ။ဘာလို့အဲ့ဒီလိုအိမ်ကြောင်ကြပြီးမှတောထွက်ရတာလဲဆိုတဲ့အဖြေကိုကျမ်းဂန်တွေမှာမှတ်တမ်းတင်ထားတာကလူသားစင်စစ်ဖြစ်ကြောင်းသက်တည်ပြဖို့ပါ။ဘာလို့တော့ဖရာဒီတိုင်းတာမန်အိမ်တော်မပြုဘဲနဲ့တာမန်ပုဂ္ဂိုလ်တယောက်အနေနဲ့တရားကျင့်ပြီးတော့တရားဟောမယ်ဆိုရင်ဒီတရားတွေကတာမန်လူပုဂ္ဂိုလ်တယောက်ဟောတဲ့တရားဖြစ်နိုင်ဘူး။ကောင်းငင်ကနတ်တော်၎င်းမြေမာတော်၎င်းတကိုးရှင်တော်၎င်းဖယက်နော်ဖန်ဆင်းရှင်ဖယားတော်၎င်းတစုံတယောက်သောပုဂ္ဂိုလ်မို့လို့တို့လူသားတွေကတော့ဒီလိုတရားမဟောနိုင်ဘူး။အဲ့တော့ဒီတရားသူဟောတဲ့တရားလူသားတွေကျင့်ရတဲ့တရားမျိုးမဖြစ်နိုင်ဘူး။လူသားတွေကျင့်လို့မဖြစ်နိုင်တဲ့တရားဒီလိုမျိုးဆိုရင်ဖះပွင့်ရတဲ့မူလရည်ရချက်ကအတိတ်ပဲမရှိတော့ဖះရဲ့မူလရည်ရချက်ကလူသားအပါဝင်တတ်တော်ပါလေကဲ့တင်ဖို့ဖះဖြစ်ဖို့ဆိုရလဲပဲလူသားဘဝနဲ့တာလဲဖះဖြစ်ကိုထုံးစံရှိတယ်နတ်တို့ပြင်မာတို့ဖြစ်နေဖះဖြစ်ကိုထုံးစံမရှိဘူးလူသားဘဝနဲ့တာဖះဖြစ်အောင်ဒါကြောင့်လူသားဒီ32ဘုံသားထဲမှာအစွမ်းဆောင်နိုင်ဆုံးသောပုဂ္ဂိုလ်တတ်တော်လောကဓာတ်နိုင်ငံကိုသိခံနိုင်တယ်နော်ဘာလို့လဲဆိုတော့လူဘုံလူလောကဆိုတာချမ်းသာနဲ့ဆင်းရဲနှစ်ခုဒွန်တွဲနေတာဆိုတော့ဒီဟာတွေကိုခံနိုင်ရရှိတယ်နောက်ပြီးတော့တရားဟောမယ်ဆိုရင်လည်းချမ်းသာနဲ့ဆင်းရဲနှစ်ခုရှိတဲ့ပုဂ္ဂိုလ်တွေကိုတရားပြရင်လားတရားရတာလားချမ်းသာတွေကြီးတစ်ဖက်แท้ရှိနေတဲ့ нэт တွေပြင်มาတွေတရားပြရင်လည်းမလွယ်ပါဘူးတဲ့ဆင်းရဲတွေနဲ့ကြီးကြုံနေတဲ့အသေးပုံသားတွေကိုသွားတရားပြရင်လည်းမလွယ်ပါဘူးချမ်းသာနဲ့ဆင်းရဲဒွန်တွဲနေတဲ့လူသားတွေကိုတရားဟောမှတရားနားလေတရားနားလေမှကျွတ်တန်းဝင်နိုင်တာဖြစ်တဲ့အတွက်ကြောင့်ဖရာတိုင်းဖရာတိုင်းအက္ကတာဝကမဟာတာဝကတိသိကဗုဒ္ဓဒီလိုလောကုတ္တရာတရားသူရတဲ့အခြေအနေကလူပုံပါပဲလူလောကမှာပဲလူခန္ဓာနဲ့ပါပဲအဲ့တော့ဒီလိုတရားတွေခေါ်ဖို့ဆိုရင်ဘုရားဖြစ်အောင်ကျင့်ရတယ်အဲ့တော့ဘုရားဖြစ်အောင်ကျင့်တော့ဘုရားဖြစ်သူရောက်တဲ့အခါမှာတရားခေါ်တော့ဒီပုဂ္ဂိုလ်တရားရဲ့လူသားသက်တွေထောက်ထားဖို့မပြနိုင်ဘူးဆိုရင်သူခေါ်တဲ့တရားကိုလူတွေကလက်ခံနိုင်ဖို့မလွယ်ပါဘူးတဲ့ဒါကြောင့်လူတွေလက်ခံနိုင်အောင်လူသားသက်တွေပြဖို့အတွက်နောက်ပြီးတော့ဒီလိုမျိုးအိမ်တော်ပြုရတယ်လို့ကျမ်းဂန်များမှာအဆိုရှိပါတယ်ဒါလည်းပဲတစ်ချက်နောက်တစ်ချက်ကဘုရားကဒီဖရာတိုင်းဖရာတိုင်းရတောတရားနဲ့ယာဟုလာဦးဇင်းတို့မြတ်စွာဘုရားကရတောတရားနဲ့ယာဟုလာထားခဲ့တာလည်းပဲလမ်းဘေးကလေးကြီးတဲထဲမှာထားခဲ့တာမဟုတ်ပါဘူးနန်းတော်ထဲမှာအဖိုးဖွားနေတယ်နော်မောင်မမိတ်တန်ချွေရံသင်းသင်းနေတယ်အပြည့်စုံထားပြီးမှသွားခဲ့တာပါပဲဒါကြောင့်ဒီချက်လက်တွေထောက်ထားပြီးတော့သူတို့ပြောတယ်ဆိုတဲ့ဟာကတော့ဒါသူတို့တရားတရားမရှိလို့နော်အဲ့ဒီလိုပဲတော်လောကမျက်မြင်အရသောသောတရားကြီးပြောတဲ့ဥပမာတွေတခြားတခြားသောဥပမာတွေနော်နောက်ဆုံးဦးဇင်းတို့ဒီနိုင်ငံရဲ့အခြေအနေနဲ့စဉ်းစားကြည့်ရအောင်အများကောင်းစားရေးအတွက်တချို့ကဆွတ်လော့နေတာခံကြရတယ်ကဲဆိုတော့ 9/11 ဖြစ်တော့အာဖဂန်နစ္စတန်ကိုတမတဘုတ်စစ်သားတွေလွှတ်ရတယ်တေရင်းပို့တာပဲတေဖို့ပို့တာပဲဟိုရှေ့တန်းစစ်တိုက်ရတယ်တေတာပါပဲအများဆုံးအများကောင်းစားရေးအတွက်ဒီသမတဒီနိုင်ငံသားတွေမချစ်ဖဲနေမှာဒါပေမဲ့အများအတွက်ဆွတ်လို့ဖို့လုပ်ကြရတာပါဒီစစ်ထွက်ဖို့အမိန့်ကြလာပြီဆိုရင်ဒီနေ့ ကိုမိမကမိဖွားနေစီကမူချက်ချင်းမိမိရင်ထွက်ရပါမယ်။ဗာတိုင်းကြီးကောင်းစားကြီးအများကောင်းစားကြီးဒါလောက်ကြ။ဟီးရိုးဆိုတဲ့သဘောဟာအများအတွက်ကိုကျိုးတွေစွန့်လွတ်ပြီးတော့လောက်ကြတာဓမ္မတာပါပဲ။အဲ့တော့မြတ်စွာဘုရားအလောင်းတော်လည်းပဲကျတော်ရရနဲ့ရဟုလား။ပုထုဇဉ်အဖြစ်နဲ့ရှိသေးတာဆိုတော့မချစ်ဖဲလည်းပဲနေနိုင်မှာမဟုတ်ပါဘူး။သူတို့ဘဝပါရမီဖြည့်ခဲ့တာတန်တရားတစ်ချက်နဲ့ဒီရတော်တရားနဲ့เนาะမြတ်စွာဘုရားလောင်းတော်မြည်သည်စုပန်လာခဲ့တာဆိုတော့ဘဝတိုင်းနည်းနည်းတော့ဆုံးလာခဲ့ကြတဲ့ရည်စက်တွေလည်းရှိခဲ့ပြီးသား။ဒါကြောင့်ဒီလိုအကြောင်းတရားတွေပုံမှန်ခြေခံလိုက်တော့သူ့အကျိုးစီးပွားလောကအကျိုးစီးပွားအတွက်စွန့်လွတ်နစ်နာခံတဲ့ပုဂ္ဂိုလ်တွေကိုဒီလိုမျိုးစွန့်လွတ်ခြင်းနစ်နာခံခြင်းနဲ့တွားရတာပါ။ဒါရောက်ဦးဇင်းတို့အဲ့ဒီလိုဖြေပေးရဲ့အဲ့တော့ဒီနေရာမှာမြတ်စွာဘုရားဟာအဲ့ဒီလိုအများကောင်းစားရေးအတွက်ဆွန့်လွတ်နေနာခံပြီးမှကျင့်အဲ့ဒီလိုကျင့်ပြီးတော့လည်းပဲသူတာဝန်သူပြန်ယူပါတယ်နန်းတော်သွားပြီးတော့ရတ္တတရားရဲ့နန်းတော်အခန်းထဲသွားပြီးတော့နန်းတော်ရောက်တဲ့အခါရတ္တတရားကသူများတွေဆိုဘုရားကိုလာမဖူးပါဘူးသူ့ရဲ့ကျေးဇူးတရားတွေဘုရားနားလည်ရင်သူနန်းဆောင်နဲ့ကြွလာနိုင်မယ်ဆိုပြီးတော့တင်းခံတာပါအဲ့တော့ဘုရားလည်းပဲပါရမီဖြစ်တဲ့တန်တရားတလျှောက်မှာရတ္တရာရဲ့အနစ်နာခံခဲ့မှုတွေကိုအဲ့ဒီမှာသိတော့ရတ္တရာနန်းဆောင်ကိုကြွပြီးတော့မှတရားရည်အမြိုက်စေအဲ့ဒီမှာဘာဇတ်တော်ကိုခေါ်လဲဆိုတော့စန္ဒကိဉ္စရိဇတ်တော်ကိုခေါ်တာပါစန္ဒကိဉ္စရိဇတ်တော်ကရတ္တရာအလောင်းအနစ်နာခံခဲ့တာတွေကိုဒီနေရာမှာရတ္တရာကမြတ်စွာဘုရားတောထွက်သွားတဲ့အခါအရှင်ဘုရားကတိကာရပြမာကြီးကတ်တဲ့သင်္ကန်းကိုဝတ်ဆင်မြန်းနေလို့ကြားတဲ့နေ့ကစပြီးတော့တပည့်တော်လည်းယောဂီသူတော်စင်ဝတ်ကိုဝတ်ပါတယ်အရှင်ဘုရားညစာမစားတော့ဘူးဆိုတဲ့နေ့ကစပြီးတော့တပည့်တော်လည်းညစာတွေမစားတော့ပါဘူးရတောတရားကသူ့နန်းဆောင်ကနေမြတ်စွာဘုရားလောင်းကျင့်တဲ့ကျင့်စဉ်တိုင်းသူကလိုက်ပြီးတော့ကျင့်နေတာအဲ့တော့မြတ်စွာဘုရားကသင်အခုဘဝမှသာကျင့်တာမဟုတ်ပါဘူးတဲ့ဘဝဘဝတွေမှာလည်းပဲဒီလိုကျင့်ခဲ့တာဆိုပြီးတော့ရတောတရားရဲ့ဂုံကျေးဇူးတွေကိုအဲ့ဒီသန္ဓကိဉ္စရိဇတ်နဲ့တက်တည်ပြပြီးတော့ဟောတရားခေါ်ရင်းနဲ့ပဲရတော်တရားအဲ့ဒီမှာတရားသူရသွားတော့ရဟုလာလည်းပဲကျောင်းတော်ခေါ်ပြီးတော့ယဟန်ဝတ်ပြီးပြီးတရားသူရအောင်ကျေးဇူးဆက်ခဲ့တာဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားပုံမှာဒီလိုဆွဲချက်တင်တာကတော့သူတို့နားမလည်လို့မယုံကြည်လို့ဆွဲချက်တင်တယ်လို့အောက်မိရမှာပေါ့နောက်တစ်ချက်ကျုံလုံးဆက်မိတော့တခါသူတို့ဘာပြောလဲဆိုတော့ဝေဒန်တရားဘောကမှာသားတော်နှစ်ယောက်ကိုသားနဲ့သမီးကိုစုစကားပုံနာလက်ကိုလှူတယ်ဒါလည်းပဲကိုယ်သားသမီးကိုလူသားမဆန်တာပဲဒါတော့ဘာသာကြားတွေအများအားစောရကတက်နေကြသေးခွန်းနေပါဒါလည်းပဲဦးဇင်းတို့တက္ကမကြီးကြုံရပါလိမ့်မယ်ကြုံတဲ့အခါသူ့အကြောင်းပြချက်ကပါလဲဆိုတော့အဲ့ဒီမှာမြတ်စွာဘုရားအလောင်းကမြတ်စွာဘုရားအလောင်းတော်ဝေတန်တရားမင်းကြီးကသူ့သားနဲ့သမီးကိုအရင်ဆုံးဆန္ဒမေးပြီးမှသူတို့ရဲ့ဆန္ဒပါမှလုပ်ခဲ့တာပါအလူကံပုဂ္ဂိုလ်ကလည်းရောက်လာပြီးဘုရားအလောင်းတို့မြည်သည်သာသမီဆွန့်ခြင်းပါရမီတွေကလည်းပဲဖြည့်ခြင်းရပါတယ်။ဘာလို့ဆိုတော့ဘုရားလောင်းတို့မိသည်ဆွန့်နိုင်ခဲ့တဲ့အရာတွေဆွန့်လွတ်နိုင်မှလောကမှာဆွန့်လွတ်နိုင်ခဲ့တဲ့အရာတွေဆိုတာဒီလိုသာသမီတို့ဇနီးမယားတို့ဆိုတာလည်းပဲတခုအပါဝင်နေပါပဲ။ဒီလိုအရာတွေကြောင့်ဆွန့်လွတ်နိုင်တယ်အနစ်နာခံနိုင်တယ်ဒါမျိုးတက်တည်ရလည်းပဲပြဖို့လိုအပ်ပါတယ်။အဲ့တော့မိမိရဲ့တဏ္ဍာမှာရှိတဲ့ကိလေသာတွေပယ်ဆွန့်ဖို့အတွက်ဘိဓာမှာရှိတဲ့အရာဝတ္ထုတွေကိုလည်းစွန့်လွတ်ခြင်းဆိုတာမျိုးအဲ့တော့ခမီးတော်ရဲ့ပါရမီကိုဖြည့်ပေးခြင်းနဲ့ဆိုရင်ဒါတို့သမီးတို့ဖြည့်ပေးမလားဖြည့်ပေးပါဖြည့်ပေးမယ်ဆိုရင်လိုက်သွားနိုင်မလားမေးပြီးမှလှူလိုက်တာပါဒီတိုင်းသစ္စာခက်ကဲခေါ်သွားတော့ဆိုပြီးတော့လှူလိုက်တာမဟုတ်ပါဘူးအဲ့တော့ဒါလည်းပဲစောစောကလိုမျိုးအနစ်နာခံခြင်းတစ်မျိုးနဲ့နောက်ပြီးတော့နောက်ဆွယ်ကတစ်ခုတော့ရှိပါတယ်ပါရှိတယ်ဆိုတော့ဒီပုံနာကဒီကလေးနှစ်ယောက်ကိုခေါ်သွားရင်ဒီတိုင်းကြီးကိုခေါ်သွားတဲ့အခါဘာပဲပြောပြောမင်းကြီးမင်းသားမန်းမင်းသွေးမန်းသိကြအဲ့ဒီမှာခမီးတော်မင်းတရားကြီးကလည်းရှိသေးတာဖះလောင်းဝိတန်တရားမင်းရဲ့ဖခမီးတော်ကြီးကလည်းရှိသေးတာဆိုတော့ဒီပုံနာအဲ့ဒီရောက်သွားပြီးတော့ပတ်ဆံသွားတောင်းမယ်ဆိုတာလည်းထင်ရှားပါပဲအဲ့နောက်ဆုံးသူတို့ကလည်းအဲ့ဒီကိုပြန်ရောက်သွားတာဒါပေမဲ့ဖះအလောင်းကြီးကဒီလိုမြင်လို့ဒီလိုလှူတာတော့လည်းမဟုတ်ပါဘူးရောက်သွားတဲ့အနေထားတော့အဲ့ဒီလိုရောက်သွားတာပါစွန့်လို့လှူတာတော့တကယ်ကိုလွတ်လွတ်ကိုစွန့်ကြဲပြီးလှူခဲ့တာပါเนาะအဲ့တော့အခြေအနေတွေကအဲ့ဒီလိုလေးတွေရှိတယ်ဆိုတဲ့အကြောင်းနောက်ဆုံးအဲ့ဒီအဖြေကိုပြောချင်တာကတော့ ဘုရားတော်ဖြစ်ရင်ဒီကျင့်စဉ်တွေကျင့်ရတယ်ကျင့်စဉ်တွေကျင့်တဲ့အခါမှာလည်းပဲသဘောတူညီချက်မယူဘဲနဲ့လုပ်တာမဟုတ်ဘူးဒီကလေးတွေရဲ့သဘောတူညီချက်ကိုယူပြီးမှပြုလုပ်တာဖြစ်တယ်ဒါကြောင့်ဆောလောအနေနဲ့ခံခြင်းတစ်မျိုးပါပဲလို့အဲ့ဒီလိုမျိုးနားလည်ထားမှာပေါ့အဲ့တော့ဦးဇင်းတို့ကဒီနေရာမှာထွက်သွားတာကဂတိကာရပြမာကြီးဂတိကာရပြမာကြီးအလောင်းဂတိကာရအိုထင်းတယ်ကလူသားချင်းကိုတာဝန်ပိသဆာသူ့အမိနဲ့ဖေးပြုစုလုပ်ကြွေးတယ်တရားလူရပြီမယ်ထားမထားခဲ့ဘူးကိုတောင်ကိုယူတယ်လူသားတောင်ကြည်ပြွနေဆိုတာတောင်လည်းပဲအဲ့ဒီကနေထွက်သွားတာပါအဲ့တော့အခုဒီနေရာမှာဇောတိပါဒကအဲ့ဒီလိုတငယ်ချင်းဂတိကာထားကိုတငယ်ချင်းနဲ့ငါတော့ဖေးရတရားတော်နာပြီးတော့ငါကြံဝတ်ချင်တယ်ကွာဒါနဲ့ဂတိကာတငယ်ချင်းမင်းမှရံဝတ်ချင်လားငါဖေးရစီခေါ်သွားမယ်ဆိုပြီးတော့မြတ်စွာဘုရားဒါတပည့်တော်ရဲ့အခြေဆုံးတငယ်ချင်းကတော့အရှင်ဘုရားတရားနာပြီးတော့ရံဝတ်ချင်ပါလေဒါကြောင့်ယဟန်ပြုတ်ွက်ပြီးတော့မူပါဘုရားလို့လိုက်လျှောက်ပြီးလို့အဲ့ဒီမှာကတ္တဗမြတ်စွာဘုရားကဦးဇင်းတို့ဖရာတော်သောတိပါဠာကိုယဟန်ပြုတ်ပေးလိုက်တယ်။ယဟန်ပြုတ်ပြီဆိုရင်လည်းဦးဇင်းတို့ဖရာတော်သောတိပါဠာဟာနော်တောရဆောက်တည်ပြီးတော့ဒုတိယအကျင့်နဲ့ကျင့်ဝိပဿနာတရားတွေအားထုတ်ဘယ်ထိအောင်ရလဲဆိုရင်သစ္စာနုလောမိကဉာဏ်နဲ့သောတာပတ္တိမေဖို့ရကံဤအခြေအနေထိအဲ့ဒီလောက်ထိတရားသူရပါတယ်။ရှေ့ဆက်ပြီးအားထုတ်ရင်သောတာပတ္တိမေဉာဏ်ပုံဉာဏ်ရသွားရင်နော်ဖះဖြစ်ဖះဆက်အားထုတ်လို့ရပါတယ်နော်ဒီအဖြစ်ကတော့ဒီမင်္ဂလာဖះထံမှာဗျာဒိတ်ခံရင်ဘဝလေးကကိုအဲ့ဒီလောက်အခြေအနေကတော့ရနိုင်တဲ့အခြေအနေပါအခုဒီကတ္တဗမြတ်စွာဘုရားလက်ထက်ပါလေပဲမြတ်စွာဘုရားလောင်းကတရားအားထုတ်လိုက်တာအဲ့ဒီလိုမျိုးမက်ဖို့ကိုမလိုချင်လို့တာမယူတာအဲ့ဒီမက်ဖို့ရကံကံဤအခြေအနေအထိဝိပဿနာတရားတွေအားထုတ်ပြီးတော့တောထဲမှာတရားဘာဝနာနဲ့ပါရမီတွေဖြည့်ဆည်းသွားတယ်လို့ဆိုပါတယ်ဆဲရမှာကအဲ့ဒီမှာဂတိကာရပြမာကြီးအလောင်းမှာအဲ့တော့ဂတိကာရပြမာအလောင်းအဲ့ဒီလိုနော်မြတ်စွာကတ္တပမြတ်စွာဘုရားနဲ့တရင်တနည်းရှိပြီးတော့အနာခံဖြစ်ပါလျက်ကဲနဲ့မိမိရဲ့မိကိုဖောက်ကိုလှုပ်ကျွေးနေတာဘယ်ပုံပဲနေလှုပ်ကျွေးနေသလဲအဲ့တော့အနာခံဆိုတာကာမရာဂကိုအကျွင်းမဲ့ပယ်ထားပြီးဖြစ်တယ်ပဋိကဒေါသကိုလည်းအကျွင်းမဲ့ပယ်ထားပြီးဖြစ်တယ်အဲ့တော့ကာမရာဂကိုကျွတ်မဲ့ပယ်ထားပြီးဖြစ်တဲ့အတွက်ကြောင့်ငါးပြအာယုံကာမဂုဏ်နဲ့ဆက်ဆက်နေတဲ့အရာတွေကိုသူတော်တော်ပယ်နိုင်သွားပါတယ်အဲ့တော့လူပေါင်းလူလောကထဲမှာသူဘယ်လိုနေသလဲဖခင်လက်ထက်ကနော်ဓမ္မဒိဏနဲ့ဝိတာခတဂါကြီးတို့လည်းပဲဓမ္မဒိဏကတော့ဘိက္ခုနီဝတ်သွားတယ်ဝိတာခဆိုတဲ့တဂါကြီးကတော့ဥပတကဖြစ်နေအနာဂံဖြစ်နေတယ်နေပါတယ်အဲ့တော့ဒီဂတိကာရပြန်နော်အနာဂံဂတိကာရဟာအိုးလုတ်ရောင်းတာဆိုတော့အရင်တုန်းကတော့ပတ်စံနဲ့ယူပြီးရောင်းတယ်အနာဂံဖြစ်တဲ့အချိန်ကစပြီးတော့ပတ်စံရွှေငွေတွေမကင်တော့ပါဘူးအဲ့တော့မိဘဖောက်ကိုလုတ်ကြည့်တော့ဘယ်ပုံပဲနည်းလုတ်ကြည့်လဲအဲ့တော့မြေကြီးတွေပါလေဒီတိုင်းတူးရင်လည်းမြေကြီးထဲမှာရှိတဲ့တတ္တဝါလေးတွေတေးကြည့်ဖြစ်စည်းတဲ့ပါဏာတိပါဒကံတွေသူသောတာပန်တို့မြည်သည်လုတ်ရုံးထုံးတယ်မရှိတော့မြေဟိုကကမ်းမားတွေကအလိုလိုပြိုကျပြီးသားမြေတွေကိုလိုက်ပြီးတော့ထမ်းတယ်ပင်မမမနောက်တကကြွက်တင်ညီထဲမှာတူးထားလို့ရက်ထားလို့အဲ့ဒီလိုညီပေါ်ရောက်နေတဲ့ကြွက်ကျစ်စာတွေကိုလိုက်ပြီးတော့ထန်ရှာအဲ့ဒီလိုခက်ခက်ခဲခဲရှာပြီးမှအိုးဖုတ်အိုးဖုတ်ပြီးမှအိုးတွေရှေ့မှာတန်းစီထားစားလေးနော်အိုးလိုချင်တဲ့လူတွေလာရင်နော်ဆန်တို့ပဲလို့ကြိုက်တာပေးသွားလိုချင်တဲ့အိုးယူသွားဆိုပြီးတော့အဲ့ဒီလိုမျိုးရောင်းတာပါပတ်စံနဲ့ရောင်းတာမဟုတ်ဘူးအဲ့တော့အိုးလိုချင်တဲ့လူတွေကတခါတလေဆန်လေးတွေစီလေးတွေပဲလေးတွေယူလာပြီးတော့မှလိုချင်တဲ့အိုးယူသွားတခါတလေကိုယ်ကတံပိုးကများနေပြီမဲ့ဂတိကာရမိဘဖောက်ကိုလှုပ်ကျွေးနေတာသိတော့အဲ့ဒီလိုသိတဲ့ပုံကိုယ်တွေကလည်းပဲတာတာထိုးထိုးလေးပို့ပို့လို့လို့ပဲအော်သူတော်ကောင်းပုံကိုယ်ကြီးမိမျက်မျက်နဲ့မိဘတစ်ပါးကိုလှုပ်ကျွေးနေတာပဲလောဘတက်ကရလည်းနေတယ်တကယ်သူတော်ကောင်းကြီးဆိုပြီးတော့ပို့ပို့ချင်ချင်ပေးတဲ့အတွက်ကြောင့်လည်းပဲအစာရေစာတော်တော်လေးပေါ်ပါတယ်အဲ့ဒီနီးနဲ့မိဟိုဖောက်ကိုလှုပ်ချွေးတာလေတစ်ချက်တွေ့ရပါတယ်နော်အဲ့တော့ဒီနေ့တော့ကတ္တဗမြတ်စွာဘုရားနော်ဗာရာဏစီပြည်ကြွတော့ဗာရာဏစီပြည်မှာအဲ့ဒီချိန်မှာရှင်ပြန်ကကိကီမင်းကြီးပါအဲ့တော့ကိကီမင်းကြီးကမြတ်စွာဘုရားရောက်လာတဲ့ဆိုရင်လည်းမြတ်စွာဘုရားစီကတ္တဗမြတ်စွာဘုရားစီသွားပြီးဖူးမြော်လို့ကတ္တဗမြတ်စွာဘုရားကကိကီမင်းကြီးကိုတရားဟောတော့ကိကီမင်းကြီးအဲ့ဒီမှာသောတာပန်တည်သောတာပန်တည်တော့တရားတရားဖြစ်အဲ့တော့အရှင်ဘုရားအဲ့ရှင်ဘုရားရဲ့နောက်ပါယဟန်တန်ဃာတွေနဲ့အတူတပည့်တော်ရဲ့ဥယျာဉ်တော်မှာတရင်သုံးပါတပည့်တော်ဆုံးကုန်ဝါရင်သုံးလပတ်လုံးပြုစုလုပ်ကြွေးပါမယ်ဆိုတော့မြတ်စွာဘုရားကအဲ့ဒီမှာ ကိကိမင်းကြီးရဲ့လျှောက်ထားတောင်းပန်ချက်ကိုပယ်လိုက်ပါလေတခါကြီးတဲ့နော်တခါတော့မင်းတရားကြီးနော်အခုဝါဆိုဖို့လျှောက်ထားတာကိုလက်မခံနိုင်ပါဘူးဟာဒါဆိုရင်အရှင်ဘုရားတပည့်တော်အရင်ဘုသူဦးလဲဗျာဩဂတိကာရကလျှောက်ထားပြီးပြီတဲ့ဂတိကာရကနော်ဂတိကာရကအနာကံမိကိုဖောက်ကိုလှုပ်ကျွေးရင်းကနေသူ့မှာအဲ့ဒီလိုအိုးလှုပ်ပြီးတော့အဲ့ဒီအစာရည်စာနဲ့လဲတဲ့အတွက်ကြောင့်သူ့မှာအစာရည်စာပေါ်တော့ဖျားအမှုရှိတော့တန်ခါတော်တွေတောင်ကျွေးမွေးလှူဒန်းလောက်တယ်အဲ့တော့ကတ္တဗမြတ်စွာဘုရားနောက်မှာယဟန်2000တော့တပါးနှစ်ပါးတော့မဟုတ်ဘူးယဟန်2000အဲ့ဒါကိုအဲ့တော့ကတ္တဗမြတ်စွာဘုရားနဲ့ဂတိကာရလည်းတော်တော်လေးအဲ့ဒီတော့ယဉ်နေရှိတော့ဘယ်တော့တည်ယဉ်နေလဲဆိုရင်အဲ့ဒီမှာမြတ်စွာဘုရားတခါတလေဆုံးကကြွလို့ဂတိကာရရဲ့တဲရောက်တဲ့အခါဂတိကာရတခါတလေသူချက်ပြုတ်ကျွေးမွေးချက်ပြုတ်ပြီးတော့အမေအတွက်ထေအတွက်ပြောမှာကြပြီးဖះကြွလာရင်ဒီနားမှာဒါဖះအတွက်ဆိုပြီးတော့ထားခဲ့ပြီးတော့သူကလုပ်ငန်းခွင်တာသွားတယ်အဲ့တော့တခါမြတ်စွာဘုရားရောက်လာတဲ့အခါနော်အဲ့တော့မျက်မမြင်မိဘနှစ်ပါးဒကာကြီးတော်ကြီးဇောတိပါဠိနော်ဂတိကာရမရှိဘူးလားဟာအရှင်ဘုရားတပည့်အလုပ်သွားပါလေဗျာမရှိပါဘူးဗျာအဲ့တော့အရှင်ဘုရားတပည့်မရှိပြီမဲ့အရှင်ဘုရားအတွက်ထမင်းဦးထဲမှာထမင်းရှိပါလေဗျာဟင်းဦးထဲမှာဟင်းရှိပါလေဗျာအရှင်သစ်မှာဖះအရှင်ဖះကိုယ်ပါကိုယ်စားခုခတ်စားသွားပြီတော့အဲ့လောက်ထိရင်းနေရတယ်ဖះတယ်ဗျအဲ့ဒီမှာသူတို့ပြောတဲ့အတိုင်းပဲထမင်းဦးတွေကထမင်းယူဟင်းဦးတွေကဟင်းယူပြီးခုခတ်ဖုံးပေးပြီးမှကျောင်းတော့ပြန်လာပါအဲ့တော့ဒီနေရာမှာနော်ဒီအနောက်တိုင်းမျက်စိအနေနဲ့ကြည့်ရင်တော့တမျိုးလို့တွေ့ရမှာစာပေပိဋကစာပေမှာတောင်းခွက်စစ်မကြအောင်မှတ်တမ်းတင်ထားတာတစ်ခုကဘာတွေ့ရလဲအဲ့တော့ဘုန်းကြီးယဟန်တို့မြည်တည်မကတ်ဖဲနဲ့မစားကောင်းအဲ့မြတ်စွာဘုရားကတ္တဗမြတ်စွာဘုရားဘာလို့မကတ်ဖဲနဲ့အိုးရဲဟာယူစားလဲမျက်မြင်ရင်းကတော့ပြောအရှင်မြတ်အိုးထဲမှာထမင်းရှိတယ်ဟင်းအိုးထဲမှာဟင်းရှိတယ်ကိုယ့်ဟာကိုယ်ကခူးခတ်စားပါပါတော့အဲ့လိုပြောအဲ့တော့ကျမ်းဂန်ထဲမှာအဖြေကဘာပြောလဲဆိုတော့ဘုရားရှင်တို့မြည်တည်ဝိနည်းပညာချက်ကတပည့်အတွက်တာဖြစ်တယ်ဘုရားအတွက်မဟုတ်ဘူးအဲ့ဒီခေတ်ဒီကပြောရဲ့ဒီဟာကတိတ်ထူးဆန်းနေတယ်နော်ဖះအတွက်မဟုတ်ဘူးတဲ့တပည့်တန်ခါအစီယုံကြီးတန်ခါအစီယုံကြီးဆိုတာဖះလို့မဟုတ်ဘူးဖះဆိုတော့လူမဲ့တမ်းမဲ့ပုဂ္ဂိုလ်ပေါ်တယ်ဒီတန်ခါအစီယုံကြီးကျတော့ဒီလိုစီကံဘောင်ကလနာနဲ့မကွတ်ထားဘူးဆိုရင်ကြီးညိုမဲ့သူဆုံးရတယ်ဘို့မလွယ်ဘူးဒါကဝိနည်းသိက္ခာဘုပြည့်ညက်ထားခြင်းဒီတန်ခါအဖွဲ့အစီယုံစည်းကမ်းတတ်မှတ်ထားပြီးတော့ဒီစည်းကမ်းတွေလိုက်နာနေတဲ့အကျိုးကြောင့်လူတွေကကြီးညိုတရာဖြစ်ပြီးတော့ဆုံးလောင်းလိုက်တယ်။အဲ့ဒီကြောင့်လည်းရလာတဲ့ဆုံးပေါ်မှာမိပြီးတော့တရားအထုတ်နိုင်နေတယ်။ကြီးရဲ့ချက်ကအဲ့ဒါ။အဲ့တော့ဒီဒီဝိနည်းကဖျားအတွက်မဟုတ်ဘူး။တပည့်တွေအတွက်ပဲဆိုတော့ဒီခေတ်ရှုထောင့်နဲ့ကြည့်ရင်ဥပဒေထက်ကလို့သင်ရရှိမနေဘူးလား။ကျတော့ဘဝမင်းနဲ့တူနေပါနော်။ဥပဒေကတိုင်းသူကြီးသားတွေအတွက်ပဲဟုတ်လား။အဲ့တော့အဲ့ဒီလိုမျိုးလို့ထင်เสียရပါတော့ဒါမဲ့နောက်ပြန်မှဆက်လက်ပြီးစဉ်းစားမှာကဒီဝီနီးကဘာအတွက်ပြည့်ညတ်ထားတာလဲဆိုဆက်စဉ်းစားမှာပေါ့အဲ့ဒီလိုရှုတော့ကကြည့်လိုက်တော့အခုဒီနေရာမှာပြလို့ရင်ကဖယားရှင်တို့မိပြီဖယားတဆူဖြစ်မှတော့တာမန်ကိစ္စတွေကျန်းတဲ့နဲ့ကိစ္စတွေလုဝါဒနာနဲ့တကွာကိလေသာအကုန်လုံးပယ်ပြီးပြီဆိုတော့မဟုတ်တာတော့လို့ရရှိပါဦးမလားမရှိပါဘူးဒီနေရာမှာကတ္တဗမြတ်စွာဘုရားနဲ့ဂတိကာရဘလောက်ရင်းနှီးသလဲဆိုတာပေါ့သိစေချင်တာတဲ့အဓိကနော်ဦးဇင်းတို့တော့အဲ့ဒီတွေတွေ့လို့ရတယ်တကယ်အိမ်တိမ်မှာတခါကြီးတော့ကြီးတော့တိမ်နဲ့တိမ်ရင်းနေပြီဆိုရင်တကားမရှိဒါမရှိဝင်နိုင်ထွက်နိုင်နေမိဖို့ကြောင့်လည်းဝင်နိုင်စားလဲဘာမှမဖြစ်ဘူးဒါသိရင်းနေကြအခုလည်းပဲဂတိကာရဖြစ်မှာကြီးကကတ္တမြတ်စွာဘုရားနဲ့အဲ့ဒီတော့ထိရင်းနေတယ်ဆိုတာလည်းပိဋကတ်တော်မှာတွေ့ရတာဒါထူးခြားချက်တစ်ခုပေါ့နော်အဲ့တော့အဲ့ဒီလိုတရင်တနည်းပဲယူစားသွားအဲ့တော့နော်မိဘတွေကလည်းဝမ်းသာအဲ့ဂတိကာရပြန်လာတော့လည်းပဲအေးတဲ့ဖះကြွလာတယ်အဲဆောကဆုံးဖုံးပေးသွားပြီဆိုတော့အာဂတိကာရလည်းပိဋိဖြစ်နေဩတကယ်တက္ကလောကလုံးရဲ့အထွတ်ထိပ်ဖြစ်တော်မူတဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကငါ့ကိုအဲ့ဒီလောက်ထိတရင်တနည်းချီးမြှောက်တော်မူတယ်ဆိုပြီးအဲ့ဒီပိဋိနဲ့ပဲနှစ်ပတ်သုံးပတ်လောက်ကဒီပိဋိရဲ့အချိန်တွေကိုဖြစ်နေရဆိုပဲနော်အဲ့ဒီလိုမျိုးဝမ်းမြောက်ဝမ်းသာတခါတော့လည်းဒီတိုင်းပဲအဲ့ဒီလိုဖြစ်နောက်တခါကျတော့ဘာဖြစ်လဲဆိုတော့ကတ္တဗမြတ်စွာဘုရားကြောင်းတော်ကဏ္ဍကုတိကြောင်းတော်မိုးယူတယ်တဲ့အဲ့တော့ယဟန်နေကိုသွားပြီးတော့ဒီဝါဒင်း၃လမှာဆုံးကုန်ပစ္စည်းလေးပါဂတိကာရကတာဝန်ယူထားတာဆိုတော့မြတ်စွာဘုရားကိုဖိတ်ထားပြီးသားလည်းဖြစ်တယ်အဲ့တော့မြတ်စွာဘုရားကသွားဂတိကာရရှိသွားပြီးတော့မြတ်သွားတောင်းကြီးကြောင်းမိုးဖို့ဆိုပြီးယဟန်နေလွတ်လိုက်တယ်အဲ့ဒီချိန်ခါမှာယဟန်နေကအိမ်နဲ့သွားကြည့်တော့မတွေ့အိမ်နဲ့သွားကြည့်တော့မတွေ့တော့အိုးလုတ်တဲ့တဲမှာ မိုးထားတာပဲတွေ့အဲ့နဲ့ယဟန်နေရအရှင်ဘုရားအိမ်မှာတော့မျက်တွေမရှိဘူးအာဒါဆိုရင်အိုးလို့တဲ့တဲမှာမိုးထားတဲ့မိုးရောမရှိဘူးဒါရှိတယ်အဲ့ဒါဆိုရင်အဲ့ဒါသွားဖြုတ်ကြည့်မျက်စောင်ဆရာလည်းအဲ့လောက်ထိရင်းနေတာနော်တဲမှာမိုးထားတဲ့ဟာသွားဖြုတ်တယ်အဲ့တော့ဦးဇင်းကဒီဇာလန်လေးကိုရေးပြီးတော့နော်ပရိမောကလူငယ်တွေကိုပြတာရှင်ဘုရားကတ္တဗမျက်စောင်ဆရာဘာလို့သူများအိမ်ဟာသွားဖြုတ်အောင်နော်သူများရေမိုးထတာဘာလို့တောက်ဖြုတ်ရတာလဲဒီမှာကြည့်လို့ဂတိကာရကဒီမှာဝါတွင်သုံးလတက်လို့နေဖို့လိုအပ်တာရှိရဲ့အချိန်မီအလှခံမှုအကုန်လုံးထိတ်ထားပြီးသားအဲ့တော့မြတ်စွာဘုရားကြောင်းကမိုးယုံနေတယ်ဟိုကအိမ်မှာမိုးထတာတောက်ဖြုတ်တာမဟုတ်ဘူးအိုးလို့တဲ့တဲမှာဆိုတော့အိုးလို့တာယာယီခိုက်တတ်မဲ့လို့တာဟိုအိမ်ကဟာတောက်ဖြုတ်တာမဟုတ်ဘူးအဲ့တော့အိုးလို့တဲ့တဲမှာမိုးထားတဲ့ဟာသွားဖြုတ်တာပြီးရယဟန်နေကိုယ်တိုင်ကမျက်ရည်ကောင်းတာမဟုတ်တော့ဒီလောက်ကတော့လည်းဂတိကာလသူ့ဟာသူရိပ်ပြီးမိုးရယ်အဲ့ဒီခေတ်ခါကာလကဖြစ်နိုင်တဲ့အနေအထားတွေပဲအဲ့တော့ဒီနေရာမှာမြတ်စွာဘုရားနဲ့ဂတိကာလဘလောက်ရင်းနှီးကြောင်းမြတ်စွာဘုရားကအရှင်အနန္တကိုပြန်ပြောပြနေတာပါဒီကတ္တဗမြတ်စွာဘုရားနဲ့ဂတိကာလအဲ့ဒီလောက်ဒီတည်ရင်တည်းရှိခဲ့တဲ့အနေအထားကိုဒီနေရာမှာဦးဇင်းတို့မြတ်စွာဘုရားကအရှင်အနန္တကိုဒီနေရာမှာစိတ်ဉာဏ်တွေထိုင်ပြီးတော့ပြောပြအတိတ်ဆက်ကိုပြန်ပြောပြအဲ့ဒီကိုပြန်ပြောပြပြီးတော့အဲ့ဒီမှာဂတိကာရရဲ့အိမ်မှာရှိတဲ့အမိုးတော်မှာကတ္တဗမြတ်စွာအတဲမှာဒီအိုးလို့တဲ့တဲမှာရှိတဲ့အမိုးတော်မှာဂတိကာရကိုမပြောဘဲနဲ့ဖြုတ်ယူရတော့အောင်တယင်းတဏီကတ္တဗမြတ်စွာဘုရားလည်းလေးထားဆက်ဆံတယ်ဂတိကာရလည်းပဲကတ္တဗမြတ်စွာဘုရားပေါ်မှာကြီးညိုရင်းဆွဲရှိတယ်ဒါကြောင့်အဲ့ဒီဂတိကာရဟာကတ္တဗမြတ်စွာဘုရားရဲ့တကယ်အမျက်ဆုံးသောအခဥပ္ပထာကဧတတဘွေတူရအလုတ်ကျွေးတကာယံတရားပေါ့ဦးဇင်းတို့မြတ်စွာဘုရားလက်ထက်မှာဆိုရင်တော့အနာတပိန်တထေတို့ဧတရေတကာကြီးတွေအဲ့ဒီလိုပေါ့နော်ကိုယ်လည်းပဲဂတိကာရဟာကတ္တဗမြတ်စွာဘုရားရဲ့တကယ်အရင်ချာဆုံးတော့နော်လိုအပ်တဲ့မှန်သမျှကိုတော်တော်များများဖြည့်ဆည်းပေးတဲ့ဥပ္ပထာကအလုတ်ကျွေးတကာယံဧတရေတရားလို့ဆိုရမှာပေါ့အဲ့တော့ဂတိကာရအဲ့ဒီလိုမျိုးအကြောင်းရဂတိကာရဖိတ်ထားတယ်ဆိုတဲ့အကြောင်းအရာကိုမြတ်စွာဘုရားကကိကိမင်းကြီးကိုပြောတဲ့အခါအရှင်ဘုရားတဲ့အဲ့ဒီဂတိကာရဆိုတာကဘယ်လိုပုံကိုမျိုးမှို့လို့အရှင်ဘုရားကသူ့ခါကိုလက်ခံရတာအဲ့တော့ကိကိမင်းကြီးကလည်းပဲသူကသောတာပန်ဖြစ်ပြီးဆိုတော့သောတာပန်တို့ရဲ့တရားတရားလည်းပဲဘုရားမူရှိတဲ့တန်ခါဒီပေါ်မှာအရန်ထက်တန်နေတော့သူကဝါရင်သုံးလပတ်လုံးလှူကျင်တန်းကျင်တဲ့စိတ်ကပေါက်တာအဲ့ဒီလိုပေါက်တော့ဖះကလက်မခံတော့သူ့မှာစိတ်ပြက်သွားတာစိတ်ပြက်တယ်ဆိုတာဖះပေါ်စိတ်ပြက်တာမဟုတ်ဘူးသူကုသိုလ်လုပ်ခွင့်မရတဲ့အခြေအနေလေးမရလိုက်တာလို့သွားပြီးတော့စိတ်ပြက်တာဖះကိုလက်မခံလို့စိတ်ပြက်တာမဟုတ်ဘူးငါနဲ့ကန်ဆိုးလိုက်ပြီးချင်းဖះမှုရဲ့တန်ခါတွေငါကုသိုလ်လေးလုပ်ခွင့်ရမလားလို့ကုသိုလ်လုပ်ခွင့်မရနေချင်းဆိုပြီးတော့စိတ်ပြက်တယ်ဒါကိုလည်းပဲကတ္တဗမြတ်စွာဘုရားသိတယ်အဲ့တော့ကတ္တဗမြတ်စွာဘုရားကကိကိမင်းကြီးကိုတခါတော့ကိကိမင်းကြီးကတိကာရဆိုတာတခြားလူမဟုတ်ပါဘူးတဲ့ငါဖះရဲ့အနိကတ်ဆုံးတကယ်မြင့်မြတ်တဲ့အက္ခဥပ္ပထာကအလုတ်ကျွေးတကာယင်းတယောက်ပါတဲ့ဒီတကိဂတိကာရဟာသင်လို့မဟုတ်ဘူးတဲ့သင်ကငါဖះလက်မခံတဲ့အတွက်ကြောင့်စိတ်ပြက်သေးတယ်တဲ့ဂတိကာရမှာအဲ့ဒီလိုစိတ်ပြက်တယ်ဆိုတာမရှိပါဘူးတဲ့အဲ့ဒါကဘာပြောတာလဲဆိုတော့ကိကိမင်းကသောတာပန်သောတာပန်ဆိုတော့ဒေါသမကုန်သေးဘူးဒေါသမကုန်သေးတော့ကိုဖြစ်ချင်တဲ့ဆန္ဒမဖြစ်ရရရဲ့စိတ်မကောင်းဖြစ်တာလို့ဘာလို့လဲဖြစ်တယ်ဒီဂတိကာရတော့အနာခံဆိုတော့ဒေါသပယ်ပြီးပြီဒေါသပယ်ပြီးပုံကိုဖြစ်တဲ့အတွက်ကြောင့်သူ့မှာစိတ်ပြက်တာလို့စိတ်အားညှိုးငယ်တာလို့မရှိဘူးတရားကိုပြောလို့ရတယ်နောက်ကဂတိကာရဆိုတာတဲ့တရဏဂုံသုံးပါးလည်းမြဲတယ်ငါးပါးသီလလည်းမြဲတဲ့ပုဂ္ဂိုလ်ပါတဲ့နော်နောက်တကဂတိကာရဆိုတာတခြားမဟုတ်ဘူးတဲ့တစ္ဆာလေးချက်နဲ့ပတ်သက်ရင်လည်းယုံမတန်လေးကကင်းပြီးတဲ့ပုဂ္ဂိုလ်ပါဒါကဥစဉ်တော့ဒီဒါပြီးရင်တစ္ဆာနဲ့ပတ်သက်ပြီးဘလို့ယုံမတန်လေးကကင်းအောင်သွားမလဲဒါသွားမယ်ပေါ့နော်အဲ့တော့ဒီဂတိကာရဟာတစ္ဆာလေးချက်ပုံမှာလည်းပဲယုံမတန်လေးကကင်းပြီးတဲ့ပုံကိုဖြစ်ပါတယ်တဲ့နောက်ပြီးတော့ဂတိကာရဟာတနေ့မှတစ်ထပ်သေးတာစားတဲ့သူတော်စင်ပုံကိုဖြစ်ပါတယ်ပြမစာရီအိမ်ဟာမထောင်ပဲနဲ့အပြမစရိယသိခါပုံကိုထိမ့်သိမ့်ထားတဲ့မြတ်တော်အကျင့်ကိုကျင့်နေသူတယောက်လည်းဖြစ်တယ်တိလဝါကိုကျင့်တိလနဲ့လည်းပြည့်စုံတယ်ကလျာဏဓမ္မောသူတော်ကောင်းတရားတွေနဲ့လည်းပြည့်စုံတဲ့ပုဂ္ဂိုလ်ပဲဖြစ်တယ်။ဂတိကာရဆိုတာတဲ့ရွှေငွေတွေလည်းပဲပယ်ပြီးတဲ့ပုဂ္ဂိုလ်ရွှေငွေမကင်တော့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်တဲ့ နောက်ပြီးတော့ဂတိကာရဟာနော်ဒီအိုးလို့ဖို့အတွက်မြေတွေပါတွေကိုလည်းပဲကိုယ်တိုင်လက်နဲ့မကြိတ်ပါဘူးတဲ့နော်ပိုးမွားလေးတွေတေးမှာဆိုတော့ကိုယ်တိုင်အိုးတွေဒီမြေတွေပါတွေမတူးပါဘူးတဲ့အလိုလိုဖြစ်တဲ့ပြိုထားတဲ့မြေတွေကြွက်ကျစာတွေကိုတဘိုးနဲ့ထမ်းပြီးတော့မှပိုးမပါတဲ့မြေလေးတွေကိုဖုတ်ပြီးတော့မှအိုးလုတ်ရောင်းပြီးတော့မိဟိုဖောက်ကိုပြုစုလှုပ်ကျွေးနေတယ်တကယ့်သူတော်စင်ပုဂ္ဂိုလ်ကြီးလည်းဖြစ်ပါလေတဲ့ပြီးတော့ဂတိကာရဟာအောက်ကာမဘုံကိုပြန်ရောက်စေနိုင်တဲ့တန်ရောစင်၅မျိုးကိုအကျွဲ့မဲ့ပယ်ပြီးတဲ့ပြမပြီကိုလာရမဲ့အနာဂံပုဂ္ဂိုလ်ကြီးဖြစ်ပါလေဆိုပြီးတော့ဂတိကာရရဲ့ဂုံကြီးတွေကိုမြတ်စွာဘုရားကတ္တပမြတ်စွာဘုရားကကိကိမင်းကြီးကိုရှင်းပြတာပါနော်အဲ့ဒီလိုကိကိမင်းကြီးကိုရှင်းပြတော့မှကိကိမင်းကြီးကနော်အဲ့ဒီမှာသဘောကျကျေနပ်ပြီးတော့မှနော်ဒါဆိုရင်တဲ့ဘုရားကိုလှုပ်ချွေးခွင့်ရတဲ့ဒီဂတိကာရသူတော်ကောင်းကြီးကိုနော်ကိကိမင်းကြီးကအဲ့ဒီမှာသံနေစီလေးပဲတွေကိုတွားပုတ်ခိုင်းတယ်ဒါပေမဲ့ဂတိကာရလုံးဝလက်မခံအရှင်မင်းကြီးတို့ကတိုင်းပြည်အတွက်စီမံရတာတွေများပါလေဗျာတဲ့ဒါတွေကျွန်တော်မျိုးတို့အတွက်မလိုအပ်ပါဘူးကျွန်တော်မျိုးလည်းပဲကိုရတဲ့အိုးလုတ်ရောင်းတဲ့ပဲလေးတွေဆံလေးတွေနဲ့မြတ်စွာဘုရားကိုလှူနိုင်တိုင်းနိုင်ပါလေဆိုပြီးတော့ဂတိကာရအဟာလည်းပဲမြတ်စွာဘုရားရဲ့အဲ့ဒီအဟာကိုလက်မခံခဲ့ပါဘူးနော်အဲ့တော့ဝိဇ္ဇနုဒီဂတိကာရရဲ့ဇတ်တော်ဟာအဲ့ဒီလိုအခြေအနေလေးရှိပါတယ်အဲ့တော့ဒီနေရာမှာဂတိကာရကိုမြတ်စွာဘုရားပြောတာကပါပြောခဲ့တယ်လေသစ္စာ၄ချက်နဲ့ပတ်သက်ပြီးတော့ယုံမှားတန်တရားကျင်းပြီးတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆိုတဲ့အချက်လေးတွေ့ရတယ်เนาะအဲ့တော့သစ္စာ၄ချက်နဲ့ပတ်သက်ပြီးတော့ဘယ်လိုယုံမှားတန်တရားကျင်းတယ်လဲအဲ့တော့ဒီဂတိကာရဆက်လမ်းကိုပြီးအောင်ဖြတ်ရမယ်ဆိုရင်ဂတိကာရဟာနောက်ဆုံးကတ္တဗမြတ်စွာဘုရားလှုပ်ကြည့်ပြီးတက်တန်းကုန်သွားတဲ့အခါဘယ်ရောက်သွားလဲဆိုတော့အနာဂံဘဝနဲ့เนาะကွယ်လွန်ခဲ့တာဆိုတော့အနာဂံနေဟာအများစုဟာရူပဗြဟ္မပုံတွေကသုဒ္ဓဝါဒ၅ပုံကိုရောက်နေရှိပါတယ်အဲသုဒ္ဓဝါဒ၅ပုံတွေကအဝိယဗြဟ္မပုံမှာဂတိကာရဗြဟ္မကြီးဒီနေ့ထိရှိနေတုန်းမှာဦးဇင်းတို့ဖရာလောင်းတောထွက်တော့ဒီဂတိကာရဗြဟ္မကြီးဟာအဲဗြဟ္မပုံရောက်ရောက်ချင်းမဲ့သူဟာယဟန္တာဖြစ်ပါတယ်ယဟန္တာဖြစ်ပြီးပါပြီဗြဟ္မသက်ကရှည်တဲ့အတွက်ကြောင့်ဒီနေ့ခေတ်ထိရှိနေတုန်းပဲဗြဟ္မဘာလို့ဆိုတော့ဦးဇင်းတို့မြတ်စွာဘုရားပွင့်သွားတာကမှခုမှနှစ်ပေါင်း1550နဲ့5နှစ်ပဲရှိသေးတယ်။အဲတော့ဗြဟ္မာသက်နဲ့မပြောနဲ့တာဝရိနာနတ်သက်နဲ့တွေ့ကြည့်ရင်ကိုပဲတလတာမပြည့်တတ်သေးဘူး။ဖေယပရိနိဗ္ဗာန်ဆန္ဒ။တာဝရိနာနတ်သက်ကလူသက်နဲ့ရှင်လိုက်ရင်လူပြည်မှာနှစ်တရာမှာတာဝရိနာနတ်ပြည်မှာတရက်နော်။အဲတော့လူပြည်မှာနှစ်တရာမှာတာဝရိနာနတ်ပြည်မှာတရက်ဆိုတော့လူကြီးမှာအနှစ်တစ်ထောင်ဆိုရင်တာဝရိနာလက်ပြီမှာ10ရက်လူကြီးမှာအနှစ်3000မှာတာဝရိနာလက်ပြီမှာတလပဲရှိသေးတာအဲ့တော့နှစ်ပေါင်း2500ဆိုတော့တာဝရိနာနဲ့ကြက်ကြည့်လိုက်ရင်တလတော့မပြည့်တတ်သေးဘူးเนาะအဲ့တော့တာဝရိနာမျက်စိနဲ့ကြည့်ရင်လူတွေရဲ့အသက်ကတိုတောင်းလိုက်တာဖះကလည်းเนาะတလအတွင်းမွေးပြီးတလအတွင်းဖះဖြစ်ပြီးတလအတွင်းပြိဋိဘံဆန့်သွားပါလားလို့အဲ့ဒီလောက်ထင်ကြည့်ရတယ်တာဝရိနာမျက်လုံးနဲ့ကြည့်အဲဗြဟ္မာမျက်လုံးနဲ့ကြည့်ရစက္ကန့်ပိုင်းလေးပဲရှိအောင်ပါအဲ့တော့ဂတိကာရဗြဟ္မာကြီးကရှိနေသေးတယ်ကိုတိနော်ဖះလောင်းတောထွက်တော့ဖះကိုသင်္ကန်းကြာသင်္ကန်းကတ်တာဒီဗြဟ္မာကြီးပေါ့ဗျာနော်ကတ္တပမြတ်စွာဘုရားလက်ထက်တုန်းကဦးဇင်းတို့ဖះလောင်းကဇောတိပါကဖြစ်ခဲ့တာသူကအဲတုန်းကဇောတိဖះဦးဇင်းတို့ဖះလောင်းရဲ့တငယ်ချင်းနော်အဲ့တော့အခုဦးဇင်းတို့ဖះလောင်းတောထွက်တော့သူကတကယ်မိတ်ဆွေရင်းဆိုတော့ဖះလောင်းကိုတားပြီးတော့သင်္ကန်းတွေပါလေကတ်လှအဲ့ဒီလိုမျိုးပေါ့နော်အဲ့တော့ဆိုတော့ကဒီမှာဦးဇင်းတို့ပြောလို့တဲ့ခေါင်းတီချက်ကဦးဇင်းတို့ဘဝတန်တရာခီးသွားတဲ့အခါမှာကိုယ်တွေနဲ့အခုလိုဆုံရလို့မိသားစုဖြစ်နေပဲဆုံတာပဲဖြစ်ဖြစ်မိဆွေဖြစ်နေပဲဆုံတာပဲဖြစ်ဖြစ်အခိုက်အတန့်တခဏလေးဆုံရတဲ့အတွင်းမှာသူ့အကျိုးစီးပွားကိုလိုလားလို့ကို့အကျိုးစီးပွားသူ့လိုလားပြီးတော့အချက်ဆုံးတငယ်ချင်းတွေအချက်ဆုံးမိဆွေတွေအကောင်းဆုံးမိဆွေတွေဖြစ်ပြီးတော့နေနိုင်သွားကြဖို့အဲ့ဒါလိုလည်းပဲဦးဇင်းတို့တတိပြုမိအောင်ဒီတုတ်ကိုတင်ဖို့ရွေးချယ်ချင်းကပ်ချင်းပဲဖြစ်ပါလေ။နော်ဒါကြောင့်ကိုကသူ့ရဲ့မိတ်ဆွေကောင်းဖြစ်နော်သူများရဲ့မိတ်ဆွေကောင်းကိုကိုကလိုချင်တာထက်ကိုကသူများအတွက်မိတ်ဆွေကောင်းဖြစ်အောင်လည်းပဲအရင်ကြိုးစားပေးနိုင်ဖို့နော်အဲ့ဒီလိုမျိုးကိုလည်းပဲဦးဇင်းတို့ရည်ရွယ်ပါပဲ။အဲ့တော့ဒီနေရာမှာဦးဇင်းတို့ဝိပဿနာရှုထောင့်ကနေကြည့်ပြီးတော့ဒီတုတ်တန်ကိုဝိပဿနာရှုထောင့်နဲ့သိရမယ်ဆိုရင် ကတိကာရပြမာကြီးကသစ္စာ၄ချက်နဲ့ပတ်သက်ပြီးယုံမတန်တရားကျင်းပြီးသားပုဂ္ဂိုလ်ဒါဆိုရင်သစ္စာ၄ချက်ယုံမတန်တရားကျင်းအောင်ဦးဇင်းတို့ဘယ်လိုချင့်ကပ်ကြလဲပြီးခဲ့တဲ့ဘက်ကသင်ခဲ့တဲ့ဓာတုဝိပင်္ဂရဲ့အတုဆုံးမှာသစ္စာဝိပင်္ဂတုဆိုတာတတ်တတ်လာပါတယ်အဲသူ့ကိုတော့ဦးဇင်းတို့တတ်တတ်အထူးမပြောနိုင်အောင်သစ္စာ၄ချက်ခန့်ရှင်သာရိပုတ္တရာဟောထားတာကိုဒီနေရာမှာဦးဇင်းတို့တရားကြီးတွေလည်းပဲနာသေးတာဖြစ်ပါလိမ့်မယ်အဲ့တော့မှတ်မိအောင်ပြောရမယ်ဆိုရင်သစ္စာ၄ချက်ဆိုတာဒုက္ခသစ္စာ၊သမုဒယသစ္စာ၊និရောဓသစ္စာ၊မဂ္ဂသစ္စာဒီအရေအတွက်တရုပ်၄ပါးကတော့လူတိုင်းသိပြီလား။အဲ့ဒါဒုက္ခသစ္စာသဘောဆိုတာဘာလဲ။ဒါကိုတစ်ချက်ချင်းအရှင်သာရိပုတ္တရာဟောတာကိုကြည့်မယ်။အဲ့တော့ဒုက္ခသစ္စာဆိုတာကဇာတိပိဒုက္ခ၊ပဋိသင်္ဍေနေရတာဒုက္ခ၊ဇရာပိဒုက္ခ၊အိုရတာဒုက္ခမရဏပိဒုက္ခတေကြည်ပျက်စီးရတာဒုက္ခဒါကထင်ရှားတာကိုပြောတာအဲ့တော့ဦးဇင်းတို့တရားဓမ္မတွေမွေးလာခြင်းပဋိတန်တွေနဲ့စခဲ့ရတယ်ဆိုရင်ဒုက္ခနဲ့စလာရတော့အခုလိုမတည်မခြင်းတဖြည်းဖြည်းချင်းပဋိတန်တွေနေပြီးလို့မွေးဖွားလာတဲ့ချိန်ကနေတိနော်တက်တန်းကာလတစ်လျှောက်လုံးလေးပဲကြီးထွားခြင်းစရာနဲ့အမြဲတမ်းရင်ဆိုင်ပြီးတော့ဒုက္ခတွေနဲ့ပဲနှပန်းလုံးနေရနောက်ဆုံးတနေ့တော့မရဏပိဒုက္ခနော်တည်ခြင်းသဘောတရားနဲ့ရင်ဆိုင်ပြီးတော့လည်းပဲဒုက္ခနဲ့ပဲဇက်သိမ်းအဲဒီကြားထဲမှာတခါတော့ကဝန္နရဓာရီပရိဒေဝငိုကြွေးရဓာရီဒုက္ခကိုဆင်းရဲရဓာရီဒေါမနတစိတ်ဆင်းရဲရဓာရီဥပါယတာနော်ယင်ထဲမှာပူလောင်မတက်ပြင်းစွာပင်ပန်းမှုတွေဓာရီရလည်းပဲဒုက္ခတွေရှိပါပဲနောက်ယံပိဋ္ဌာဏလည်းပဲဒီလိုချင်တာမရတာဒုက္ခနောက်ဆုံးအချင်းချုပ်ပြောတော့ခန္ဓာ၅ပါးဟာဒုက္ခပဲဥပါဒံနဲ့ဆွဲကပ်ထားတဲ့ခန္ဓာ၅ပါးဟာဒုက္ခပဲရိုးရိုးခန္ဓာ၅ပါးကိုဒုက္ခလို့မပြောဘဲနဲ့တန်ခိတ်ဒေနပြင်စုပါဒံနဲ့ခန္ဓာဒုက္ခတဏှာလောဘဥပါဒံအစွဲကပ်ထားတဲ့အဲ့ဒီဥပါဒံတွေနဲ့ဆွဲလန်းထားတဲ့ခန္ဓာ၅ပါးဟာဒုက္ခသစ္စာကိုမိစားပဲအဲ့သစ္စာ၄ချက်ကိုပြက်ပြက်သားသားမြင်အောင်ဆိုရင်သစ္စာတစ်ခုချင်းရဲ့သဘောတရားတွေကိုဦးဇင်းတို့သိနာလည်ထားပါအဲ့တော့ဒုက္ခသစ္စာရဲ့အချင်းချုပ်ကအဲ့ဒီလိုလေးသိတော့ဇာတိဘာလဲဇာတိယာတိတံတေတံတတ္တနံတံမိတံမိတတ္တနိကယေဇာတိသင်္ဇာတိအောက်ကံတိဘိနိပတ္တိခန္ဓာနံပါတုပါဝအာယတနံပတိလာဘောတဲ့တတ္တဝါတွေဟာတဘွားကနေတဘွားစုတည်ပြီးတော့ဘဝတစ်ခုတစ်ခုမှာမွေးဖွားခြင်းနေနဲ့စမွေးဖွားခြင်းနေနဲ့စလိုက်တဲ့အခါမှာကရရရေကြီးဖြစ်စဉ်လေးကနေတဖြည်းဖြည်းချင်းကြီးထွားလာပြီးတော့ခန္ဓာတွေရဲ့ခက်မှငါးပြအထင်ရှားဖြစ်ပေါ်လာပြီးတော့မျက်စိနားနာရှာကိုဆိုတဲ့အင်္ဂလီတွေပြည့်စုံလာပြီးအာယတနတွေပြည့်ပြည့်စုံစုံနဲ့ဖြစ်လာတဲ့အခြေအနေကိုဒါဇာတိမွေးဖွားတယ်လို့ခေါ်တယ်။အဲ့တော့ဇာတိမွေးဖွားလာတဲ့အခါမှာဘာတွေရတာလဲဆိုတော့ပဋိသင်္ဍေစိတ်စေတသိက်ဆိုတဲ့ယုတ်နံနှစ်ခုနဲ့အခြေတည်တဲ့ခန္ဓာငါးပါးရလာတာ။ပဋိသင်္ဍေစိတ်ကလေးကနံတရားမို့လို့ဝိညာဉ်နဲ့ခန္ဓာပဋိသင်္ဍေစိတ်နဲ့အတူတွဲပြီးဖြစ်ပေါ်လာတဲ့ဝေဒနာလေးကဝေဒနာခန္ဓာမှတ်သားတဲ့သဘောတရားလေးကသိဉ္ဇခန္ဓာကြံတဲ့စိတ်စိတ်ကသင်္ခါရခန္ဓာပဋိသင်္ဍေနဲ့အတူတွဲပြီးဖြစ်လိုက်တဲ့ကရဏရေကြီးဆိုတဲ့ရုပ်တရားလေးကရူပခန္ဓာဘဝတစ်ခုဇာတိရဲ့လို့စတာလို့မွေးဖွားလာတယ်ဆိုတာခန္ဓာဘယ်နှပါးနဲ့စပြန်လာလို့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဖြစ်စဉ်ဟာတဖြည်းဖြည်းချင်းနော်ဖြစ်ပြီးပြက်ပြောင်းလဲမှုဖြစ်စဉ်အနေနဲ့ဖြစ်မလာဘူးလားဖြစ်လာတယ်အဲ့တော့ဘဝတစ်ခုစတာလေဆိုတာအဲ့ဒီလိုခန္ဓာ၅ပါးတို့ရဲ့ထင်ရှားဖြစ်ပေါ်လာခြင်းခန္ဓာ၅ပါးဖြစ်ပြီဆိုရင်ရုပ်တရားတွေပါလာတော့ကေကရယေကြီးလေးကတစားတဲ့တစားကြီးထွားလာယတတပတ်နော်ဦးဇင်းတို့ကေကရယေကြီးကြီးပြီလို့ယတတပတ်နော်အဲခုနှစ်ပတ်လောက်ရောက်တဲ့အခါ89ရက်လောက်ရောက်တဲ့အခါတာတိလေးတွေပါလေးတွေဖြစ်လာတယ်နော်တာတိလေးတွေပါလေးတွေဖြစ်လာလို့ဧကဓတ္တမတတ္တဟယတတပတ်၁၁ခုမြောက်ရောက်လာတဲ့အခါနော်ခက်မှ၅ဖြာကနေမျက်စိဖြည့်ရမယ့်နေရာမှာမျက်စိအကြည်တက်စကုတ္တကရုပ်လေးတွေနားဖြည့်ရမယ့်နေရာမှာသောတတကအကြည်ရုပ်လေးတွေနှာခေါင်းဖြည့်ရမယ့်နေရာမှာဂါနတကအကြည်ရုပ်လေးတွေရှာဖြည့်ရမယ့်နေရာမှာဇင်ဝတကကမ္မဇရုပ်အကြည်တွေအဲ့ဒီလိုတွေရုပ်ကလပ်စီးတွေတိုးပွားလာတော့မျက်စိနေရာမှာစကုတ္တကကလပ်ရုပ်တွေဖြစ်ပြီးဆိုတာနဲ့စကုပတာဒစက္ခာယတနာတွေတိုးပွားလာတယ်နားဖြည့်ရမယ့်နေရာမှာသောတပတာဒရုပ်ကလပ်တွေနော်ဦးဇင်းတို့ပဋိသင်္ဍေတည်နေတယ်ဆိုတာဒီနေရာမှာဗုဒ္ဓတဖြစ်စာပေကျမ်းဂန်နေရာအရှုထောင့်ကဘာပြောထားလဲဆိုတော့ပဋိသင်္ဍေတည်တယ်ဆိုတာကဘလို့အခြေအနေမျိုးမှာပဋိသင်္ဍေတည်ရတယ်အင်္ဂါ၃ချက်နဲ့ပြည့်ဆိုရင်ပဋိသင်္ဍေနေပါတယ်နံပါတ်၁က ပရိသန္တိအနေနဲ့မိခင်ရဲ့သားအိမ်တိုက်ကလည်းပဲသွေးစင်ကြပြီးဖြစ်ခြင်းနဲ့နံပါတ်2ကမိဘနှစ်ပါးတို့ပေါင်းဖော်ထားတဲ့တုပ်သွေးလည်းရှိခြင်းနဲ့နံပါတ်3ကဒီဘက်ဘဝကနေခုဘက်ဘဝကိုစုတည်စေတတ်တော်လည်းရှိခြင်းဒီအင်္ဂါ3ချက်နဲ့ပြည့်စုံရင်ပရိသန္တိနေပါလေတဲ့အဲ့တော့ပရိသန္တိနေတယ်ဆိုတာကြည့်အဓိကကအတိတ်ကလူဘဝကိုဖြစ်စေနိုင်တဲ့ကံကနေအကျိုးပေးလိုက်တဲ့ပဋိသင်္ဍိစိတ်ရယ်ကလလရေကြည်ဆိုတဲ့ရုပ်တရားလေးရယ်အဲ့ဒါကအမေရဲ့ဝမ်းတိုက်ထဲမှာမိဘနှစ်ပါးတို့ရဲ့တုပ်သွေးမှာမှီပြီးတော့ကံရဲ့အစွမ်းနဲ့ပေါကနေသွားဖြစ်တာအဲ့ဒီကလလရေကြည်ထဲမှာကာယတတကအကြည်ဓာတ်ကိုယ်အကြည်ဓာတ်တွေပါတယ်ယောက်ျားဖြစ်မဲ့ပုဂ္ဂိုလ်တွေဆိုရင်ဘုံဘာဝတတကယုတ်ကလအကြည်တွေပါတယ်အမျိုးသမီးဖြစ်မဲ့ပုဂ္ဂိုလ်တွေဆိုရင်အဋ္ဌိဘာဝတတကယုတ်ကလတ်တွေပါတယ်။နောက်တစ်ခါဝုထုတတကကလတ်ဟာရိယဝုထုနှလုံးအိမ်ထဲမှာအခုဦးဇင်းတို့တခါကြီးတို့ဒီပုံတန်ရှိနေတဲ့အခါမှာနှလုံးအိမ်ထဲမှာသွေးအကြည်တက်အကန့်လေးနှစ်ကန့်အဲ့ဒီအကန့်လေးနှစ်ကန့်ထဲမှာရှိနေတဲ့သွေးအကြည်တက်မှာပြတ်နှံ့ပြီးတည်နေတဲ့ဟာရိယဝုထုယုတ်ကကလတ်ရည်ကြီးတည်နေစဉ်တည်းကစပါလာတာ။ဝုထုတတကကလတ်လို့ခေါ်တယ်။အဲ့တော့ဒီနေရာမှာဆက်ဆက်ပြီးဖောက်ထွက်ပြီးဦးဇင်းတို့ဘုဒ္ဓတဖြစ်စဉ်းစားကြရအောင်။အဲဒီကဒီကနှလုံးအတူလုပ်တယ်ဆာဂျူရီအတူလုပ်ကြတယ်ဒီနှလုံးအိမ်မှာသွေးတွေပါလေပုတ်သွားလို့ဆိုရင်ပလတ်စတစ်နဲ့နှလုံးသွေးအတူလုပ်တယ်အဲ့ဒါဘယ်လိုလဲစဉ်းစားကြည့်နော်အဲ့ဒီမိကုံးကိုမိကုံးဆရာတော်ကြီးတို့လည်းပဲပြောဦးပါတယ်အဲ့တော့ဦးဇင်းတို့ဒီအဖြေလေးကရိုးရိုးလေးပဲပဋိသင်္ဍေနေစဉ်တည်းကစပြီးတော့ကြည့်လိုက်ရယ်ပဋိသင်္ဍေတည်နေတဲ့အချိန်မှာကလရရေကြည်လေးစဖြစ်တယ်ဆိုအဲ့ဒီကလရရေကြည်ရဲ့အတိုင်းအတာပမာဏကိုဦးဇင်းတို့စာရီကျမ်းဂန်ထဲမှာဗာပြထားလဲဆိုတော့မွေးကစသိုးမွေးသိုးကောင်လေးရဲ့အမွေးတမြင်လေးကိုယူအကျိန်တရာလောက်ချက်ထားတဲ့ထောဘတ်စီအဲ့ဒီထောဘတ်စီထဲမှာအဲ့ဒီသိုးမွေးမြင်လေးကိုနှစ်လိုက်ပြန်ပြီးတော့သိုးမွေးမြင်လေးမားလိုက်လို့အဲ့ဒီသိုးမွေးအမြင်လေးမှာတွဲလဲခုန်နေတဲ့စီရေကြီးလောက်အခြေအနေလေးရတယ်ကလရရေကြီးဆိုတဲ့ရုပ်ကလစီတဲ့စဖြစ်တာအဲ့ဒီအကြည်ဓာတ်ထဲမှာကိုကပဲနှလုံးသွေးအကြည်ဓာတ်လို့ခေါ်တဲ့ဟာရိယဝုထုယုတ်ကလတ်ကိုပါတယ်။အဲ့ဒီဟာရိယဝုထုယုတ်ကလတ်ကိုအမိပြုပြီးမှပဋိသင်္ဍေစိတ်ဆိုတဲ့နန္တရားစဖြစ်ရတယ်။အဲ့တော့ပဋိသင်္ဍေတည်နေတယ်ဆိုတာအဲ့ဒီလိုအခြေအနေမျိုးကလည်းစတာပါ။အဲ့တော့ဒီနေရာမှာပြောလို့ရှိရင်ကဇာတိဒုက္ခဆိုတာပြောလို့ရင်အဲ့ဒီဇာတိဒုက္ခကပဋိသင်္ဍေတည်နေတဲ့အချိန်မှာခန္ဓာ၅ပါးအဲ့ဒီရေကြည်ဘဝကလည်းစဖြစ်လို့တဖြည်းဖြည်းချင်းနော်ရတတပတ်ခုနှစ်ပတ်လောက်ညှောက်လိုက်မှာဒီကလယူကြည်လေးကတဖြည်းဖြည်းကြီးလာပြီးတော့ခက်မှ၅ပြန်စပေါ်လာပြီးတော့ရတတပတ်ဆက်တပတ်လောက်ညှောက်လိုက်မှာကျတော့မျက်စိနားနာရှာကိုဆိုတဲ့အင်္ဂါလေးအပြည့်မျက်စိနားနာမျက်စိတို့နားတို့နှာတို့ရှာတို့ကိုကတော့အစတွေကပါပြီးသားကိုအကြည်တက်ကတော့အစပရိသန္ဓေစိတ်ဖြစ်စင်တွေကပါပြီးသားအဲ့တော့အဲ့ဒီမှာပြောလို့ရင်ကစကုပတာဒစက္ခာယတနာနားဖြစ်တော့သောတပတာဒသောတယတနာနှာခေါင်းဖြစ်တော့ဃာနပတာဒဃာနယတနာရှာဖြစ်တော့ဇင်ဝပတာဒဇင်ဝယတနာဒီကိုအကြည်ဓာတ်ကတော့ပဋိသင်္ဍေစိတ်တွေစဖြစ်တဲ့အချိန်တွေကပဲကာယယတနာဆိုတာပါပြီးသားအဲ့တော့အာယတနာတွေဖြစ်လာတယ်ဆိုတာပရမတ္ထဂျုတ်တ္တဘာဝစိတ်ကတော့မနာယတနာပေါ့အဲ့တော့အာယတနာ6ပါအဲ့တော့ပဋိသင်္ဍေနေတယ်ဆိုတာခန္ဓာ5ပါးတို့ရဲ့ထင်ရှားဖြစ်ခြင်းအာယတနာတို့ရဲ့ထင်ရှားဖြစ်ခြင်းအဲ့ဒါပဋိသင်္ဍေနေတယ်ဇာတိအဲ့ဒီပဋိသင်္ဍေနေရတဲ့အချိန်မှာအမေလုတ်တဲ့ပုဂ္ဂိုလ်ကမိဘလုတ်တဲ့ပုဂ္ဂိုလ်ကအဲ့ဒီအချိန်မှာအစာတော့မစင်ကျင်လိုက်ဘူးဆိုရင်ဥပမာပူရာဆက်တာတွေစားရင်လည်းပဲတကယ်အဝိစီငရဲမှာခံရသလောက်ဒီဒရီသားလေးကနူးညံ့တဲ့ဒရီသားလေးကအပြင်းထန်ခံရပါတယ်တခါတလေရေခဲရည်များတောက်လိုက်တယ်ဆိုလို့ရှိရင်လောကန်ဒရိငရဲမှာကြာနေရတယ်လို့မျိုးခံစားရပါတယ်ဒါတွေကဥစဉ်တို့အဲ့ဒီလိုမျိုးဇာတိဒုက္ခကြီးတဲ့အတွက်ကြောင့်ဟိုဘက်ဘဝကနေသေးလိုက်လို့ဒီဘက်ဘဝမွေးပြီဟဲ့ဆိုတာနဲ့ဘဝဟာတုံညဖြစ်သွားတာအတိတွေကအကုန်မဲ့တယ်ဟိုဘက်ဘဝတော့သေကနေချိန်ကြီးတချို့သတိကောင်းတယ်ပညာတွေတက်ထားတယ်စာတွေလည်းမမေ့သေးဘူးဒီဘက်ဘဝမွေးလိုက်တဲ့ချိန်မှာစပြီးတော့အငုံနဲ့စခဲ့လိုက်တဲ့ခါမှာဒီပဋိသင်္ဍေအမေ့ပိုက်ထဲမှာဆယ်လဆက်ကလနေစဉ်လုံးကရေကကိုဒုက္ခမျိုးစုံတွေရဲ့ဒဏ်ချက်တွေကြောင့်အတိတ်ကရထားပြီးသားစာရီအတိတွေအကုန်လုံးမဲ့တာတုံညဖြစ်တာတုံညသဘောဖြစ်တာအဲ့ဒါဇာတိဒုက္ခအမွေးတဲ့ခါပဲဒါကြောင့်ဒီမျိုးဖြစ်လာတဲ့ဒုက္ခဒါဇာတိဒုက္ခကိုသိစေချင်တာဒါဒုက္ခသစ္စာအဲ့တော့တခါစရာဒီလိုမျိုးမွေးဖွားလာပြီးတော့အဲ့ဒီ ခန္ဓာအစဉ်မှာဘာဓာတ်လေးပါပါလဲဆိုတော့ဒီခန္ဓာအစဉ်ကိုရင့်ကျက်စေတတ်တဲ့သရသဘောဒီသဘောကတဖြည်းဖြည်းချင်းနဲ့ခန္ဓာအစဉ်မှာပါလာတဲ့အတွက်ကြောင့်တဖြည်းဖြည်းအရွယ်တွေကြီးလာတယ်နော်ဆံပင်တွေဖြူလာတယ်သွားတွေကျိုးလာတယ်အရေးတွေတွန့်လာတယ်နောက်ဆုံးအိန္ဒြေတွေနော်ရော့ပါသွားကုန်တယ်အဲ့ဒီလိုဖြစ်လာတာကသရဒါလည်းပဲဒုက္ခတစ်မျိုးနောက်ဆုံးမရဏဒီဘဝနောက်ဆုံးသုတိစိတ်ကြပြီးတော့တေကြည်ပျက်စီးရတာဒါလည်းပဲရုပ်နဲ့ရုပ်သက်နဲ့သက်တွေချုပ်ငြင်းရတော့ဒါလည်းပဲဒုက္ခသစ္စာအဲ့ဒီလိုဒုက္ခတွေတွေမကဘူးတဲ့ဘဝဖြတ်သန်းရတဲ့တခြားမှာလည်းပဲတောကတွေဖြစ်လိုက်ရနော်ပရိဒေဝမိတွေတောက်လောင်လိုက်ရကိုယ်ဆင်းရဲမှုတွေအကျဉ်းချင်းဖြစ်ခဲ့ရစိတ်ဆင်းရဲမှုတွေအကျဉ်းချင်းဖြစ်ခဲ့ရအပြင်းထန်ငိုကြွေးခဲ့ရမှုတွေလည်းအကျဉ်းချင်းဖြစ်ခဲ့ရအဲ့ဒါတွေလည်းပဲဒုက္ခသစ္စာတွေပါမြင်အောင်ကြည့်ပါလေနောက်တစ်ခါလိုချင်တာမရတာဒုက္ခလိုချင်တာမရတာဒုက္ခဘာလဲလိုချင်တာမရတာဥစဉ်တို့တတ္တဝါတွေလိုချင်တာကနော်မဝချင်ဘူးမနာချင်ဘူးမသိချင်ဘူးမဝဘရားစီနဲ့မနာဘရားစီနဲ့မသိဘရားစီနဲ့လိုချင်လို့ရရလားမရတော့စိတ်မဆင်းရအောင်လားအဲ့တော့လိုချင်တာမရတာတွေလည်းဒုက္ခတောကပရိဒီဝဘယ်သူမှမဖြစ်ချင်ဘူးတပည့်တော်တောကပရိဒီဝတွေမဖြစ်ပြရစီနဲ့လို့ဖရာစီမှာအချင်းချင်းဆုတောင်းဒါတွေရှောင်လို့ရရလားတောကပရိဒီဝအဲ့တော့လိုချင်တာနော်ကိုလိုချင်တာကမဝချင်ဘူးမနာချင်ဘူးမသိချင်ဘူးစိတ်မဆင်းရဲချင်ဘူးနော်တောကပရိဒီဝတွေမဖြစ်ချင်ဘူးဒါပေမဲ့မရဘူးတဲ့ရနေတာပဲအဲ့ဒါလည်းပဲလိုချင်တာမရတဲ့ဒုက္ခတဲ့နေတိုင်းရှိနေတာအဲနှုတ်ဆိုရင်ဝတ်ထဲမှာပျော်နေမှာဆိုလို့ဒုက္ခသစ္စာကိုမြင်အောင်ကြည့်ဒုက္ခတွေကိုမြင်အောင်ကြည့်ဦးဇင်းတို့တတ္တဝါတွေရဲ့သဘောဟာခန္ဓာကိုယ်ရင်းနဲ့သူ့ဟာနဲ့သူဣရိယာပုမျှတာလို့ကြမ်းမာနေတယ်ဆိုရင်ဒုက္ခသစ္စာလို့ထင်ရလားအဲ့တော့မထင်တော့ဒီခန္ဓာတွေမလိုချင်ဘူးလားလိုချင်တာပေါ့ဒါမျိုးကြားမှာလည်းခန္ဓာတွေအများအားဖြစ်နေတော်တာပဲကောင်းတာပဲဆိုပြန်နော်ဒါကြောင့်ဦးဇင်းတို့ဒီကဂရမ်မာတွေသင်တဲ့အခါဒီကကလေးတွေဂရမ်မာအာတီကယ်ထဲမှာတို့ဒီကဂရမ်မာအမေရိကန်ဂရမ်မာစာအုပ်ထဲမှာတခုတွေ့ရငါတော့တဲ့အသက်20အရွယ်လောက်ကနေကြီးကိုမကြည့်ချင်ဘူးတဲ့ဘာလို့တော့လဲတကယ်ချင်းတယောက်ကသူကမေးတယ်ဟာတဲ့ဒါမှငါလှုပ်ချင်တာတွေလှုပ်ရငါပြောချင်တာတွေပြောရနေ့တိုင်းနော်ပါတီပွဲတွေသွားရနော်ပါတီပွဲတွေသွားပြီးတော့ကခုံပြောမျိုးနေရလူဘဝဘလောက်ချမ်းသာလဲဆိုတာနော်အဲ့တော့ဆိုတာကဦးဇင်းတို့ဘဝခန္ဓာမှာအကြောင်းတရားတွေညီညွတ်နေလို့ခန္ဓာကိုယ်တွေကကျမ်းမာရေးကောင်းနေတယ်ဆိုရင်ပုထုဇဉ်သဘာဝခန္ဓာကိုတွေ့တာတဲ့တဏှာလောကမလာဘူးလားဒါပေမဲ့ခန္ဓာရဲ့အပြစ်ကအဲ့ချိန်မှာမရှိဘူးလားရှိလားကြီးကမှဘဝကနေပေါ်လာတော့ဟုတ်ရဲ့လားအဲ့တော့ဦးဇင်းတို့ဓမ္မဂတိကရဲ့တာဝန်ကမြတ်စွာဘုရားကဘာပြောလဲလူတွေကိုဝိဒုက္ခမှာညီငွေအောင်ခေါ်နိုင်မှာဓမ္မဂတိကတဲ့တကကြီးဝိဒုက္ခတော့မပြောအောင်ခေါ်နိုင်ရင်ဓမ္မဂတိကမဟုတ်ဘူးတဲ့အဲ့တော့ဝိဒုက္ခညီငွေအောင်ခေါ်ရတာပဲနော်တကကြီးနော်အဲ့တော့ဝိဒုက္ခညီငွေအောင်ခေါ်နိုင်မှာဒုက္ခနော်ဓမ္မဂတိကအစ်စ်ဖြစ်တာဆိုတော့လည်းအဲ့တော့ဝိဒုက္ခနဲ့ပတ်သက်ပြီးညီငွေဖို့တန်ဝေကယူဖို့ဆိုတာလေနော်အဲ့တော့ခန္ဓာရဲ့အဲ့ဒီလိုသစ္စာအချက်တွေကိုမြင်အောင်ကြည့်ထားရင်အကြောင်းညီညွတ်လို့တာနော်အထိုက်လေးကကိုစီမံတဲ့အတိုင်းဖြစ်နေပေမဲ့အကြောင်းအချင်းကြီးဖောက်ပြန်တဲ့အခါဒုက္ခသစ္စာသဘောတွေဟာအထင်ရှားပေါ်လို့ပေါ်လာအဲ့ဒီခါကျမှအမေကေပါအဖေကေပါဘာကေပါဆိုတော့လို့ရရလားမရပါဘူးတဲ့ဒါကြောင့်ကျမ်းမာရေးကောင်းစဉ်တွေကခန္ဓာရဲ့ဒုက္ခသဘောတွေမြင်အောင်ကြည့်မြင်အောင်ကြည့်ပြီးတော့ဘာလို့ရမှာလဲဆိုတော့ခန္ဓာပေါ်ဆွဲနေတဲ့အစွဲလန်းတဏှာဥပါဒဏ်တွေကိုခွာချနိုင်ဖို့ပဲနော်ခွာနိုင်ဖို့အတွက်ကြည့်ရတာပေါ့နော်တန်ခိတေနပြုစုပါရနဲ့ခန္ဓာဒုက္ခအဲ့တော့အချင်းချင်းအပြည့်ပြောရင်ခန္ဓာ၅ပါးဒီပင်နဲ့ဖြစ်ပြီးပြည့်နေတာမို့လို့ဗာသစ္စာဒုက္ခသစ္စာအဲ့တော့ဦးဇင်းတို့ကြည့်ဒုက္ခသစ္စာရဲ့အနှစ်ချုပ်ကခန္ဓာ၅ပါးပဲဒုက္ခသစ္စာရဲ့အနှစ်ချုပ်ကဘာလဲတော့အဲ့တော့ဦးဇင်းတို့ဘဝတစ်ခုစခဲ့တာခန္ဓာ၅ပါးဘယ်အချိန်ကစခဲ့တယ်လို့ပဋိသင်္ဍေနေတဲ့အချိန်ကမစဘူးလားအဲ့တော့ပဋိသင်္ဍေနေတဲ့အချိန်ကစခဲ့တာဆိုတော့ဒီပဋိသင်္ဍေနေရတာကအကြောင်းမဲ့နေတာမဟုတ်ဘူးဒီပဋိသင်္ဍေဒုဗ္ဗဝလူခန္ဓာကိုရကျင်တဲ့တဏှာနဲ့လုတ်ခဲ့တဲ့ကံဒီအဲ့ဒီကံဒီကြောင့်ဒုဗ္ဗဝလူခန္ဓာခန္ဓာ၅ပါးရလာခဲ့ရတာအဲ့တော့အတိတ်ကလိုချင်ခဲ့တဲ့တဏှာကမရှိဘူးလားစောစောကပြောသလိုပေါ့နော်အသက်16နှစ်လေးပဲအများအားဖြစ်ကျင်တယ်အသက်20အရွယ်လေးပဲအများအားဖြစ်ကျင်တယ်ရှေ့ဆက်မပြောင်းကျင်ဘူးဒီသဘောအဲ့တော့ဒီလိုဒီကနေထောက်ထွက်ပြီးဒီခါပြောအောင်နော်ဒီကဒီကတော့ဦးဇင်းတို့တင်တဲ့ဒုက္ခသဗ္ဗဏံဖြစ်သွားပြီတခါကြီးသဗ္ဗဏံအတုဆုံးဖြစ်သွားပြီနော်အဲ့ဒါဆက်ပြီးတော့ဟောထွက်လာဒီဟာထွက်လာထွက်ရနော်အဲ့တော့ခုနေ့ကတခါကြီးဥထုံးဖရီးမောက်ကြောင်းလာပြီးတော့ လာအဲ့လို့ဒီတစ်ပတ်တော့ဟောပြီးခဲ့တဲ့ပတ်ကညတောက်ကြနေသူလာအဲ့တော့စကားဆင်ပြီးပြောပြအဲ့တော့နတ်ဒီဟာနတ်သားနတ်သမီးတွေဟာအမြဲတမ်းနတ်သမီးဆိုရင်16နှစ်နတ်သားဆိုရင်အသက်20ရွယ်အဲ့တိုင်းပဲတေးတာပြေးသွားတယ်အဲ့အချိန်တိုင်းပဲတခါကြီးကိုနေတာတော့မကြဘူးဟဲ့အမေရိကန်ကလေးတွေအဲ့ဒီလိုပြောရင်တော့ကြောက်မှာနော်တကယ်ဘယ်သူပဲဖြစ်တော့ကြောက်မှာအဲ့တော့ဦးစင်းတို့အရင်ဆုံးကစဉ်းစားတယ်အဖေတို့ကသဘောတည်းမပေါက်ခင်တော့ကဘာလို့လဲဒီနှစ်သားနှစ်သမီးဒီအရွယ်ပဲရှိရလဲလူတွေကြတော့အဲ့ဒီလိုမဟုတ်ဘူးပြောင်းလဲပြီးတော့အုံမင်းရွတ်တရီတွေဖြစ်ကြရတယ်ဘာလို့လဲအဲ့တော့ရုပ်ဖြစ်စဉ်တွေကိုပြန်ကြည့်တယ်ကအဖေတို့ကဖြစ်စဉ်တွေကိုပြန်ကြည့်ပြန်ကြည့်တဲ့အခါဦးစင်းတို့လူသားတွေရဲ့ခန္ဓာတိဆောက်ထားပုံကကံမစားရုပ်အကြီးသေးကနည်းနည်းလေးပဲပါတယ်ဒီခန္ဓာမှာရုပ်ဖွဲ့စည်းပုံကကံကြောင့်ဖြစ်တဲ့ရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်ဥတုကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ်ရုပ်လေးမျိုးအခြေခံနော်အဲ့တော့ဦးဇင်းတို့မူလစခဲ့တာကအတိတ်ကကံကနေကတ္တရရည်ကြီးကြီးပါဝင်တဲ့ကမ္မစယုတ်ကနည်းနည်းလေးကနေစတာအဲ့ဒီကနေမှဒီကတ္တရရည်ကြီးထဲမှာကမ္မစကလစီ3စီးပါတယ်ရုပ်ကလစီဖွဲ့စည်းတဲ့ကအနည်းဆုံးမဟာဘုတ်လေးမျိုးဆိုတာပါတယ်ပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီး၄ပါးအဲ့ဒီထဲမှာတေဇောဓာတ်ပါတယ်ဘာဓာတ်ပါလဲအဲ့ဒီတေဇောဓာတ်ကနောက်ထပ်ရုပ်ကလစီအစ်စ်တစ်ခုကိုပွားစည်းစီတယ်တေဇောဓာတ်ကနေနောက်ထပ်ပွားလာတဲ့ယုတ်ကလက်ကိုကျတော့ကံမစားယုတ်လို့မခေါ်တော့ဘူးတေဇောဆိုတာအပူအေးအပူအေးဆိုတာဥတုအဲ့တော့တေဇောအပူအေးဆိုတဲ့ဥတုကနေဆက်ပြီးတော့ပွားစည်းလာတဲ့ယုတ်ကလက်မျိုးလို့သူ့ကိုဥတုဇယုတ်လို့ခေါ်တယ်ဘာယုတ်လို့ခေါ်လဲငကူကဒီတေဇောဓာတ်ကကံမစားယုတ်ထဲကပါတဲ့တေဇောဓာတ်အဲ့ဒီတေဇောဓာတ်ကနောက်ထပ်ယုတ်ကလက်အစ်စ်ကိုပွားစည်းစေတာနော်ကြည့်နော်ဥတုဇယုတ်ကလက်တခါပဋိသင်္ဍေစိတ်လေးချုပ်သွားတော့နောက်ထပ်ဒုတိယစိတ်ကဘာစိတ်ဖြစ်လာလဲဆိုတော့ပထမဘဝင်စိတ်ဆိုဖြစ်လာတာအဲ့ဒီဘဝင်စိတ်ဖြစ်တဲ့အချိန်ကနေဦးဇင်းတို့အခုသုတေဃာနေ့အချိန်ကြီးစိတ်ဖြစ်တိုင်းစိတ်ဖြစ်တိုင်းစိတ်ဖြစ်တိုင်းမှာစိတ်ဒသယုတ်ကလစီတွေရှိစိတ်ကြောင့်ဖြစ်တဲ့ယုတ်ကလစီအဲ့ဒီစိတ်ကြောင့်ဖြစ်တဲ့ယုတ်ကလစီတွေရဲ့မှာလည်းပဲတေဇောဓာတ်ပါတယ်အဲ့ဒီတေဇောဓာတ်တွေကလည်းပဲနောက်ထပ်ယုတ်ကလစီအသစ်အသစ်တွေကိုပွားစည်းစေတယ်ဆိုတော့ကမ္မဇာယုတ်ပြန်ပြောကမ္မဇယုတ်ကလည်းပဲပဋိသင်္ဍေနေတဲ့အချိန်ကနေစပြီးတော့နော်ဘယ်ချိန်ထိလဲဆိုတော့သုတိစိတ်ကနေနောက်ပြန်ရေလိုက်လို့ရှိရင်နော်ဒီ18ချက်မြောက်စိတ်ဖြစ်စဉ်အထိသုတိစိတ်ကနေတဘွားမှာနောက်ဆုံးသုတိတော့မယ်တေးလိုက်တယ်တေးတော့စိတ်တေးမဲ့စိတ်မဖြစ်ခင်နောက်ပြန်ရေလိုက်တော့18ချက်မြောက်စိတ်ရဲ့နောက်ဆုံးအချိန်အထိဦးဇင်းတို့လူဘဝတလျှောက်လုံးမှာအတိတ်ကံကမဖြတ်မချင်းကမ္မစာယုတ်တရားအတိတ်အတိတ်ပေါက်နေတာနော်ဦးဇင်းတို့ခန္ဓာကိုယ်မှာအတိတ်အတိတ်ဖြစ်နေတာသက်တမ်းစိတဲ့ယုတ်တရားအရင်ချုပ်နောက်ထပ်အတိတ်အတိတ်ကံကမဖြတ်မချင်းဦးဇင်းတို့ဒီခန္ဓာမှာကမ္မစာယုတ်ကလတ်တရားအတိတ်အတိတ်ဖြစ်တယ်အဲ့တော့အဲ့ဒီယုတ်ကလတ်တိုင်းမှာလည်းပဲတေဇောဓာတ်တွေပါတယ်အဲ့ဒီတေဇောဓာတ်တွေကလည်းပဲနောက်ထပ်ဥဒုစယုတ်ကလတ်တွေကိုပွားစည်းစေတယ်နော်ကြည့်နော်ဖြစ်စဉ်တွေပါစိတ်ဖြစ်တိုင်းဖြစ်တိုင်းမှာလည်းပဲစိတ်စားယုတ်တွေဖြစ်အဲ့ဒီစိတ်စားယုတ်ကလတ်ထဲမှာပါတဲ့တေဇောဓာတ်ကလည်းပဲဥဒ္ဒစာယုတ်တွေကိုပွားစည်းစေတယ်ကြည့်ရနော်နောက်တစ်ခါနည်းနည်းအမေစီကနေနှုတ်ဤလေးတွေရောက်လာမယ်အပြင်ရောက်တဲ့အခါအစာတောက်တွေစားမယ်အစာအာဟာရတွေကနေလည်းပဲအစာအာဟာရကြောင့်ဖြစ်တဲ့ယုတ်ကလတ်တွေဖြစ်လာအဲ့ဒီယုတ်ကလတ်တိုင်းမှာလည်းပဲတေဇောဓာတ်ပါတယ်အဲ့ဒီတေဇောဓာတ်တွေကလည်းပဲနောက်ထပ်ယုတ်ကလတ်အသစ်အသစ်တွေကိုပွားပေးလိုက်တယ်အဲ့တော့ပွားနှုံးကကံကြောင့်ဖြစ်တဲ့ပွားနှုံးရယ်စိတ်ကြောင့်ဖြစ်တဲ့ပွားနှုံးရယ်အာဟာရကြောင့်ဖြစ်တဲ့ပွားနှုံးရဲ့ဒဲမှာဒီတေဇောဓာတ်ကနေရာကမှာအကုန်ပါနေရဆိုအဲ့ဒီတေဇောဓာတ်ကနေနောက်ထပ်ပွားစီပေးလိုက်တဲ့ဥဒုစရုပ်တွေကပုံများတယ်အဲ့တော့ဥစဉ်တို့ခန္ဓာကိုယ်မှာပါဝင်တဲ့နှုံးထားတွေကဥဒုစရုပ်ကလတ်ပွားစီနှုံးနေရပုံများတယ်ဒီချက်မှတ်လားနော်ကံကြောင့်ဖြစ်တဲ့ရုပ်ကလတ်တွေကပါဝင်နှုံးနေသွားပြီစိတ်ကြောင့်ဖြစ်တဲ့ရုပ်ကလတ်နှုံးကလည်းပဲအချိုးစားနေသွားပြီအာသာကြောင့်ဖြစ်တဲ့ရုပ်ကလတ်အချိုးစားနှုံးကနေသွားပြီအဲ့ဒီမှာဥတုကြောင့်ဖြစ်တဲ့ယုတ်ကလတ်တွေကများတဲ့အတွက်ကြောင့်ဒီခန္ဓာကိုယ်မှာဥစဉ်တော့တစ်ခါတည်းလေးကြည့်အဲ့တော့ဒီခန္ဓာကိုယ်ဖွဲ့စည်းပုံကဥတုကြောင့်ဖြစ်တဲ့အပူအေးကြောင့်ဖြစ်တဲ့ဥဒ္ဒစာယုတ်ကလတ်ကြီးတွေကပွားစည်းတာများတဲ့အတွက်ကြောင့်တစ်ခါတည်းလေးဒေါသထွက်နှလုံးရင်ပူတယ်တောတန်ဒေါသထွက်ရောကလည်းနှလုံးရင်ပူုံတော့ပြီနော်ဘာမှမဖြစ်ဘူးပျက်စီးမသွားဘူးအပြင်းထန်ဒေါသဖြစ်ရင်တော့အဲ့ဒီနှလုံးအိမ်မှာရှိတဲ့ယုတ်ကလတ်စီးတွေအကုန်လုံးပျက်စီးပြီးတော့တွေးရပြီးတော့တည်တာလို့ပါလို့ဖြစ်တယ်။နတ်တွေကြတော့နည်းနည်းလေးဒေါသမထွက်လိုက်နဲ့ထွက်လိုက်တာနဲ့တန်းပြီးတော့တည်တယ်။ဘာလို့လဲဆိုတော့နတ်တွေရဲ့ခန္ဓာတိဆောက်ပုံကလူတွေနဲ့မတူဘူး။အတိတ်ကကံကနတ်ခ ခန္ဓာပေးလိုက်တာလည်းပဲလူတွေလိုပဋိသင်္ဍနေရတာမဟုတ်ဘူးတခါပဲပုံသဏ္ဍာန်အကြီးမှာခန္ဓာကိုယ်ကအကြီးတွေလို့ဆိုပါတယ်ယူသနာလောက်ချီပြီးတော့ရှိတဲ့ခန္ဓာကိုယ်အကြီးတွေတခါလဲအဲ့ဒီပုံသဏ္ဍာန်အပြည့်ကမ္မဇာယုတ်တွေတခါလဲပေါက်လိုက်တာအဲ့တော့ကမ္မဇာယုတ်ကအပြည့်ဆက်ပွားစီးနေဒီခန္ဓာကိုယ်တစ်ကိုယ်လုံးကြီးပုံသဏ္ဍာန်မှာကမ္မကြောင့်ဖြစ်တဲ့ယုတ်တွေကြီးပဲသူ့မှာအစားအသောက်စားပြီးရနတ်ဩဇာလေးကလည်းနည်းနည်းလေးတော့အနှံ့လောက်ရှူတာဒါကြောင့်သူ့မှာကျင်ကြီးကျင်ငယ်ဆွန့်စရာမလိုတော့အာဟာရကြောင့်ဖြစ်တဲ့ယုတ်ကလည်းသိမ့်မရှိဘူးအဲ့တော့ကမ္မဇာယုတ်ကလတ်တိုင်းမှာပါတဲ့တေသောဓာတ်ကလည်းပဲပွားစည်းစေတယ်ဆိုတာကဒီလောက်မများတော့ကမ္မဇာယုတ်တွေကဒလဆက်ကြီးပဲဖြစ်နေတာဆိုတော့ကံကြောင့်ဖြစ်တဲ့ယုတ်တွေကများတော့ဒေါသလေးနည်းနည်းလေးဖြစ်လိုက်တာပဲကံကြောင့်ဖြစ်တဲ့ယုတ်ကကြံတဲ့စိတ်ဥဒ္ဓအာဟာရကြောင့်ဖြစ်တဲ့ယုတ်နဲ့ဆိုင်တအားတိမ်မွေးတာတိမ်မွေးတဲ့အတွက်ကြောင့်နတ်တွေမှာနည်းနည်းလေးဒေါသမထွက်လိုက်နဲ့ဒေါသထွက်လိုက်တာနဲ့နတ်ကတခါလဲဆွတ်တည်တာကမ္မဇာယုတ်ကတခါလဲလောင်သွားတာနောက်တစ်ခါအစာအာဟာရလေးတစ်ကြိမ်ဒီနတ်ဩဇာလေးတစ်ကြိမ်လေးစားဖို့လွန်သွားတာလေဒီကမ္မဇာယုတ်တွေကမခံနိုင်ဘူးတခါလဲလောင်သွားတာဒါကြောင့်လက်တွေကတခါတလေအပျော်ကျူးလို့တစ်ကြိမ်စားဖို့လေအချိန်လွန်သွားတာလေတခါလဲတည်သွားတယ်ဒေါသလေးတစ်ကြိမ်လေးထွက်လိုက်တာလေတခါလဲတည်သွားတာအဲ့တော့သောသောနတ်တွေဘာလို့ဒီ16နှစ်အနှစ်20အရွယ်ကနေပြောင်းမသွားတာလဲလူတွေကဘာလို့ပြောင်းသွားတာလဲဒီဟာကိုပြောကြတယ်အဲ့တော့လူတွေမှာကြည့်ယုတ်ကလစီထဲမှာဥဒုဇယုတ်တွေကများတယ်။ဗာယုတ်တွေကများတော့အဲ့တော့ဥဒုဇယုတ်ကများတယ်ဆိုတော့ကြည့်ဒီကံကြောင့်ဖြစ်တဲ့ယုတ်ကလတွေကနေထဲမှာပါတဲ့တေဇောဓာတ်တွေကနေဥဒုဇယုတ်တွေကိုဖန်တီးပေးလိုက်။အဲ့တော့ဥဒုဇယုတ်ကလစီတွေဖြစ်လာ။စိတ်ကြောင့်ဖြစ်တဲ့ယုတ်ကလထဲကနေဥတေဇောဓာတ်ကလည်းဥဒုဇယုတ်ကလစီတွေဖြစ်လာ။အာရကြောင့်ဖြစ်တဲ့ယုတ်ကလထဲကနေဥတေဇောဓာတ်ကလည်းပဲဥဒုဇယုတ်ကလစီတွေအများကြီးဖြစ်လာ။ကြည့်နော်။အဲ့တော့အဲ့ဒီဥဒုဇယုတ်ကလတိုင်းမှာလည်းပဲတခါတေဇောဓာတ်ကပါပြန်နေ။အဲ့ဒီဥဒ္ဒဇယုတ်ကလတ်ထဲမှာပါတဲ့တေဇောဓာတ်တွေလည်းနောက်ထပ်ဥဒ္ဒဇယုတ်ကလတ်တွေကိုပွားစည်းစီတယ်ကြည့်နော်လာခဲ့တာအဲ့တော့အဲ့ဒီမှာပွားစည်းနှုန်းကဆင့်ကဲဆင့်ကဲဆင့်ကဲဆင့်ကဲဆင့်ကဲဆင့်ကဲဖြစ်လာတော့ကြာလာတော့အဲ့မှာအိုးတယ်ဆိုတော့အဲ့မှာဖြစ်တာသောပေါက်လာပြီနော်ဦးဇင်းတို့ဟိုရှမ်းပြည်စော်ဝါကြီးအရင်တော့ညောင်ရွှေစော်ဝါကြီးတောင်မဲ့ကစကားစော်ဝါကြီးက Lady Story ဆရာကြီးကိုအရှင်များတဲ့ဘိဓမ္မာသဘောတရားအရကံကြောင့်ဖြစ်တဲ့ယုတ်တွေစိတ်ကြောင့်ဖြစ်တဲ့ယုတ်တွေဥဒိကြောင့်ဖြစ်တဲ့ယုတ်တွေအာဟာရကြောင့်ဖြစ်တဲ့ယုတ်တွေစိတ်တခဏ18ချက်ပဲအသက်ရှိတယ်ဖြစ်ပြီးစိတ်တခဏ18ချက်တွင်းမှာပြတ်တယ်ပြီးရင်နောက်ထပ်ယုတ်အသစ်ပေါ်တယ်ဒါဆိုရင်အသစ်ယုတ်ကလတ်တွေပေါ်နေတာဘာလို့လူတွေအိုရတာလဲအိုတယ်ဆိုတာဘာကြောင့်အိုရတာလဲဒါမေးထားတယ်နော်အဲ့တော့ဦးဇင်းတို့ဒီခန္ဓာကိုယ်ဖွဲ့စည်းပုံကဘာယုတ်ကလတ်တွေအများကြီးရှိညာလို့ဥဒုစယုတ်ကလတ်တွေအများကြီးရှိနေလားဒီဥဒ္ဒဇယုတ်ကလတ်တွေကဘယ်တုန်းကစခဲ့တာလို့ဆိုပြိတ္တန်နေနေတဲ့ချိန်ကနေစခဲ့တာအဲ့တော့ပြိတ္တန်နေနေတဲ့ချိန်ကစခဲ့တဲ့ဥဒ္ဒဇယုတ်ကလတ်ဒီတေဇောဓာတ်ကဥဒ္ဒဇယုတ်ကလတ်ကိုဥမာဆိုတော့ပြိတ္တန်နေညောကကမ္မဇကလတ်၃ဈီးအဲ့ဒီ၃ဈီးထဲမှာပါတဲ့တေဇောဓာတ်ကနောက်ထပ်ဥဒ္ဒဇယုတ်ကလတ်၃ဈီးစီကိုပွားစည်းစေလိုက်တယ်နောက်ထပ်၃ဈီးတိုးလာတယ်အဲ့ဒီဥဒ္ဒဇကလတ်ထဲမှာပါတဲ့တေဇောဓာတ်ကတခါထပ်ပွားစည်းစေတယ်နောက်ထပ်ထပ်ဒီအဲ့ဒီထဲမှာပါတဲ့တေဇောဓာတ်ကနောက်ထပ်ထပ်ပွားစည်းစေတယ်ထပ်ပွားစီစီတယ်ထပ်ပွားစီစီတယ်ဆိုတော့အဆက်ဆက်ဆိုတော့မူလအားတော့ကောင်းသေးရဲ့လားမကောင်းတော့အချိန်ကကြာကြာသွားတယ်ကြီးလာတဲ့အခါမူစပွားတော့ငါတေဇောဓာတ်ကအားကောင်းတော့ပေါ့ဥမာကမ္မဇယုတ်ကလတ်စီတဲ့ကတေဇောဓာတ်ကနေဥဒ္ဒဇယုတ်ကလတ်စီကိုပွားစီတော့ငါအဲ့တုန်းကအားကောင်းနေတယ်အဲ့ဒီကနေထပ်ပေါက်တော့အချိန်ငယ်နဲ့ယော့သွားပြီအဲ့ဒီကနေတေဇောဓာတ်ကထပ်ပေါက်တော့အချိန်ငယ်နဲ့ယော့သွားပြီအဲ့တော့ဦးဇင်းတို့တက်တန်းနေကြာလာတော့အချိန်တွေကဥဒ္ဒဇယုတ်ကလတ်စီအချိန်တွေကယော့ကံကြောင့်ဖြစ်တဲ့ယုတ်ကလစီကတော့ပါဝင်နှုံးကနဲတာဆိုတော့ကံကြောင့်ဖြစ်တဲ့ယုတ်ကလစီကတော့အတိတ်အဖြစ်တာမှန်တယ်။စိတ်ကြောင့်ဖြစ်တဲ့ယုတ်ကလစီကလည်းအတိတ်အဖြစ်တာမှန်တယ်။အာဟာရကြောင့်ဖြစ်တဲ့ယုတ်ကလစီကလည်းအတိတ်အဖြစ်တာမှန်တော်လည်းပဲဒီခန္ဓာကိုယ်ပါဝင်နှုံးကဘာယုတ်တွေကပုံများနေရလို့ဥဒ္ဒဇယုတ်။ဒါကြောင့်ဥဒ္ဒဇယုတ်ကလစီကပဋိသင်္ဍနေတဲ့ချိန်တွေကနေစင့်ကဲစင့်ကဲစင့်ကဲစင့်ကဲစင့်ကဲစင့်ကဲပွားလာရတဲ့အခါတက်တန်းကြာလာတော့နောက်ထပ်ပွားနှုံးကနဲသွားပြီးတော့အဲ့ဒီမှာကံကလည်းဖြတ်လို့ကမ္မဇယုတ်လည်းမရှိတော့စိတ်ဖြစ်စင်နေရလည်းပဲကြီးလာတဲ့ကငငယ်ရတော့မထက်တန်တော့စိတ်ဒဇယုတ်ပွားစီနှုံးကလည်းပဲကျဆင်းလာအာဟာရကလည်းပဲငငယ်တုန်းကလို့မချေနိုင်တော့တိတ်မစားလာနိုင်တော့အာဟာရဇယုတ်ပွားစီနှုံးကလည်းမလျော့ဘူးလားနော်ကြည့်ရကမ္မဇယုတ်ကလည်းပဲတဖြည်းဖြည်းကြီးလာပြီးဆိုတော့လျော့လာပြီစိတ်ရလည်းပဲငငယ်တုန်းကတော့မထက်တော့စိတ်တွေကလည်းပဲလျော့လာပြီအာဟာရဇယုတ်တွေထက်လာပြီဆိုတော့နောက်ထပ်ဥဒ္ဒဇယုတ်ကလည်းပွားစီစီဖို့တေဇောဓာတ်ကလည်းနောက်ထပ်အစ်စ်မထုတ်နိုင်တော့ငါကိုရှိတဲ့တေသောဓာတ်တွေကနေဆင်ခဲဆင်ခဲပွားလာရတော့တယ်ပဲအချိန်ကရော့ကြလာအဲကြောင့်လူတွေကအိုလာသဘောပေါက်လားနတ်တွေကျတော့ဘာလို့မအိုတော့ဆိုတော့အမြဲတမ်းကမ္မဇယုတ်တွေပဲအတိတ်အတိတ်ပေါက်နေတာပြက်တဲ့ယုတ်တွေကပြက်ပြီးတော့အတိတ်အတိတ်ကမ္မဇယုတ်တွေသူ့မှာအာဟာရဇယုတ်မတူ စေတစာယုတ်သိမရှိဘူးသူကကမ္မစာယုတ်ဒါကြောင့်နတ်တွေတည်လို့ရှိရင်ကမ္မစာယုတ်ကအငွေ့တဘောမျိုးတော့ပဲရှိတာဆိုတော့ကြည်လင်တဲ့ဓာတ်ဒါကြောင့်နတ်တွေရဲ့ခန္ဓာကိုလူတွေရဲ့မျက်စိနဲ့မြင်လို့မရဘူးဆိုတာကဦးဇင်းတို့လူသားတွေရဲ့မျက်စိထဲမှာကမ္မစာယုတ်ပါဝင်နှုန်းကနည်းနည်းလေးပဲအဲ့တော့ဒီမျက်စိကမ္မစာယုတ်တွေတိဆောက်နေအောင်စေတစာယုတ်တွေဥဒ္ဒစာယုတ်တွေအာဟာရစာယုတ်တွေကကြားကန်ပေးထားတယ်အဲ့ဒီအကူညီနဲ့ကမ္မစာယုတ်နည်းနည်းလေးကမြင်ရတာကြမ်းတမ်းတယ်နတ်တရဲ့ခန္ဓာကကံကြောင့်ဖြစ်တဲ့ရုပ်တွေကြီးဆိုသိကြည်လဲတာတိမ်မွေ့တယ်တိမ်မွေ့တာဦးဇင်းတို့ကြမ်းတမ်းတဲ့မျက်လုံးနဲ့ဘယ်လိုမှမြင်လို့မရဘူးထောပါလားဒါကြောင့်သူတို့ဖျားစီကြရင်သူတို့ခန္ဓာအတိုင်းဒီတိုင်းလာရင်သူတို့ရဲ့ဓာတ်ရဲ့ကြည်ဟောမြင်ကြီးတဲ့ဝင်းဝင်သွားတာကြည်ရမရဘူးအဲ့တော့ဖျားစီလာရင်ကြမ်းတမ်းတဲ့ရုပ်ဖန်ဆင်းပြီးမှဖျားစီတာဒါကြောင့်ထိုင်တော့မထိုင်ဘူးမတက်ရပြီးတော့မြန်မြန်လေးမြန်မြန်ပြီးပြန်သွားကြတာအဲ့ဒါပေါ့ပေါ့နော်ကဲသာဆိုတာကရုပ်တွေရဲ့ပွားစီနှုန်းဒါရမက်တွေတည်လို့ရှိရင်ကမ္မစာယုတ်ကအကြည်ဓာတ်တွေဆိုတော့တည်တာနဲ့ချက်ချင်းပျောက်သွားတာအငွေ့ပြန်ပြီးပျောက်သွားတာဒါရခန္ဓာတွေတည်အလောင်းမကျန်ဘူးလူတွေတည်ရင်တော့ဥဒ္ဒစာယုတ်ကံကြောင့်ဖြစ်တဲ့ယုတ်တွေမရှိတော့ဘူးတည်သွားပြီဆိုစိတ်ကြောင့်ဖြစ်တဲ့ယုတ်မရှိတော့ဘူးစားတဲ့အစာအာဟာရလည်းမစားနိုင်ဘူးအာဟာရကြောင့်ဖြစ်တဲ့ယုတ်လည်းနော်နောက်ဆက်နိုင်ပိုင်းတော့ကုန်ဆိုရင်ကုန်သွားတော့တာအဲ့တော့ဥဒ္ဒုကြောင့်ဖြစ်တဲ့ယုတ်ကလတ်ကြီးကကျန်နေတဲ့အခါကျတော့အလောင်းကောင်ကျန်တယ်အဲ့အဲ့ဒီဥဒ္ဒစာယုတ်ကလတ်တွေမှာကံကြောင့်ဖြစ်တဲ့ကမ္မစာယုတ်တွေကဒီမပုတ်မတိုးအောင်ထားနိုင်တဲ့သက်ဆောင်တက်လေးတွေကမ္မစာယုတ်ကလတ်တွေမှာရှိတယ်။အဲဒီကမ္မစာယုတ်ကလတ်တွေကလည်းပဲဒီခန္ဓာမှာမရှိတော့ဒီခန္ဓာကိုကပုတ်သွားတယ်သဘော။အဲဘိဓမ္မာတက်ပြီဆိုရင်လောကအကြောင်းအရာအကုန်နားလည်တယ်ဆိုတာအဲ့ဒါလေ။အဲတော့ဘိဓမ္မာသဘောတဘာဝတွေကိုနားလည်ရင်လောကမှာအဖြေမထုတ်လို့ရတဲ့ကြက်တော်ဆိုတာမရှိဘူး။အကုန်လုံးအဖြေထုတ်လို့ရတယ်။လောကကြီးကြောင့်ဘလို့သိပ္ပံပညာရှင်တွေနားလည်လို့မရတဲ့အရာတွေအကုန်လုံးနားလည်လို့ရတယ်။ယုတ်ကလတ်တွေနဲ့စိတ်တွေနဲ့တိဆောက်ပုံတွေကြောင်းကျိုးဆက်သွယ်ပုံတွေကိုလေ့လာလေပိုတော်စိတ်ဝင်စားပြီးကောင်းပါတယ်နော်အဲ့တော့ကဲထားဘယ်ကနေရောက်တော့မှမသိတော့ဘူးအဲ့တော့နော်အဲ့တော့သစ္စာလေးချက်နော်အဲ့တော့ခန္ဓာ၅ပါးနေစတာလေနော်ခန္ဓာ၅ပါးကဘာသစ္စာလဲထုတ်အဲ့တော့ဒီဒုက္ခသစ္စာခန္ဓာ၅ပါးကိုဦးဇင်းတို့ရဖို့ဆိုတာကအကြောင်းပဲရတာဟုတ်ရဲ့လားဒီခန္ဓာကိုအပြစ်မမြင်နဲ့အတွက်ကြောင့်လိုချင်ခဲ့တဲ့တဏှာနဲ့ခြံရံပြီးတော့လောက်ခဲ့တဲ့ကံကြောင့်ရလာခဲ့တာဆိုတော့အရင်စစ်တော့လက်တဲ့တရားခံကပါပဲတဏှာလိုချင်တဲ့တဏှာခန္ဓာရဲ့အဖြစ်ကိုမမြင်တဲ့အတွက်ကြောင့်လိုချင်တဲ့တဏှာအဲ့ဒီလိုချင်တဲ့တဏှာကြောင့်ဦးဇင်းတို့ခန္ဓာ၅ပါးဆိုတာမွေးဖွားလာရတာအဲ့တော့ခန္ဓာ၅ပါးဒုက္ခသစ္စာဖြစ်ခြင်းရဲ့အကြောင်းတဏှာသည်ဘာသစ္စာသမုနော်တဏှာကိုဘာသစ္စာသမုဒယသစ္စာနော်တဏှာကြောင့်ဖြစ်လာရတဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာအဲ့တဏှာဆိုတာဘယ်လိုသဘောရှိလဲနောက်ထပ်ဘဝတည်တည်ကိုမွေးဖွားပေးနိုင်တဲ့သဘောကိုတဏှာလို့ခေါ်တယ်တဏှာဆိုတာအပြင်းထန်ဆွဲလန်းတက်မဲ့တာကိုပြောတာနောက်တစ်ခါတတရာဘိညာဏိနီမြင်သမျှတွေ့သမျှအာယုန်တွေကိုနှစ်သက်သဘောကျတတ်တဲ့သဘောလက္ခဏာရှိတယ်အဲ့ဒီသဘောတရားကိုတဏှာအဲ့ဒီသဘောတရားကြောင့်ဦးဇင်းတို့လိုချင်တက်မဲ့တဲ့စိတ်တွေဖြစ်ကြရတယ်လိုချင်တက်မဲ့တဲ့စိတ်တွေဖြစ်တော့လိုချင်နဲ့တက်မဲ့တဲ့တဏှာအားဖြင့်ဆိုတာခန္ဓာ၅ပါးအာယတနာတွေဖြစ်ကြရတော့ဒါဒုက္ခသစ္စာသဘောသမုဒယသစ္စာသဘောကိုဒီလိုနားလဲအဲ့တော့ဒီသစ္စာတွေရဲ့သဘောမှန်ကိုထိုးထွင်း၍သိနေတာကမဂ္ဂသစ္စာထိုးထွင်း၍သိတာကဘာသစ္စာလဲအဲ့တော့ဒီလိုသိနိုင်တဲ့ဉာဏ်ကိုတမ္မာဒိဋ္ဌိမဲ့ခင်လို့ခေါ်တာလေဒီလိုသိနိုင်တဲ့ဉာဏ်ကိုဗာမဲ့ခင်လို့ခေါ်လဲအဲ့တော့ဒီလိုအကြောင်းဒီလိုအကျိုးတွေဖြစ်နေတဲ့ဒီခန္ဓာတွေဟာတဏ္ဍသမုဒိယကြောင့်ဖြစ်နေတယ်တဏ္ဍသမုဒိယတွေနဲ့ထူထောင်ခဲ့တဲ့ကံတွေကြောင့်လူဘဝလူခန္ဓာနတ်ဘဝနတ်ခန္ဓာဆိုတဲ့ခန္ဓာ၅ပါးကိုမိစာတွေပေါ်ရတယ်အဲ့တော့ဒီလိုအကြောင်းကြောင့်ဒီလိုအကျိုးဖြစ်တယ်လို့မှန်ကန်တဲ့အသိဉာဏ်တွေရတဲ့တမ္မာဒိဋ္ဌိမဲ့ခင်တမ္မာဒိဋ္ဌိမဲ့ခင်ဖြစ်တော့ကိုယ့်ရဲ့အကျံစီတမ္မာသင်္ကပ္ပမဲ့ခင်ကမဖြစ်ဘူးလားတမ္မာသင်္ကပ္ပမဂ္ဂင်ဖြစ်တော့တမ္မာဝါစာမဂ္ဂင်နေတမ္မာကမ္မန္တမဂ္ဂင်နေတမ္မာအာဇီဝမဂ္ဂင်နေတမ္မာဝါယမတမ္မာတတိတမ္မာသမာဓိဆိုတဲ့မဂ္ဂင်ရှင်းပါမလာဘူးလားဗျာအဲ့တော့အဲ့ဒီမဂ္ဂင်ရှင်းပါကမှန်ကန်တဲ့အသိဉာဏ်ကဥဆောင်တာမို့လို့ဒီမဂ္ဂင်ရှင်းပါဒီနိဗ္ဗာန်ရောက်ကြောင်းလမ်းကောင်းလမ်းမှန်ဖြစ်တဲ့အတွက်ကြောင့်ဘာသစ္စာမဂ္ဂသစ္စာဘာသစ္စာလို့အဲ့ဒီလိုအသိပေါ်တော့ဒုက္ခနဲ့ဒုက္ခဖြစ်ကြောင်းကိုရှင်းရှင်းလင်းလင်းနားလည်ပြီဆိုရင်ဦးဇင်းတို့တရားတော်မှာဒီအဲ့တော့ဒုက္ခရဲ့လက်သေးတရားကတဏှာကိုလျှော့ရမယ်ဆိုတာသိဘူးလားအဲ့တော့တဏှာအဲ့တော့ဒီလိုတဏှာကိုလျှော့ဖို့ဆိုရင်တဏှာဆွဲထားတဲ့ခန္ဓာ၅ပါးရဲ့အဖြစ်ဒီဒုက္ခသစ္စာသဘောကိုမြင်အောင်ကြည့်ရမယ်အဲ့တော့ဒုက္ခသစ္စာသဘောကိုမြင်အောင်ကြည့်လို့မြင်ပြီးဒုက္ခသစ္စာသဘောတရားတွေတွေ့ပြီဆိုရင်ဒုက္ခသစ္စာနဲ့ဆက်ဆက်နေတဲ့ခန္ဓာ၅ပါးဟာဒီလိုဒုက္ခတွေရှိနေတယ်ဆိုတော့လိုချင်စရာမကောင်းတော့ဘူးလို့အစွဲမပြေဘူးလားပြေတာအဲ့တော့အဲ့ဒီလိုအစွဲတဏှာတွေပြည့်တဲ့ကံတွေနဲ့ထူထောင်တဲ့ကံတွေကဘဝကိုမဖြစ်စေဘူး။အဲ့တော့ဦးဇင်းတို့ဆိုတာကဝိပဿနာဉာဏ်နေဆိုတာကအဲ့ဒီလိုခန္ဓာ၅ပါးရဲ့အဖြစ်တွေကိုမြင်အောင်ကြည့်။ အဲ့ဒီလိုမြင်လာတဲ့အခါခန္ဓာ၅ပါးရဲ့ဖြစ်ခြင်းပြည့်ခြင်းတွေကိုမြင်တဲ့အခါခန္ဓာ၅ပါးပေါ်မှာစွဲမဲ့တဲ့တဏှာမလာတော့ပဲတဲ့ဉာဏ်နေကြည့်လာအဲ့ဒီဉာဏ်တွေကဘဝပဋိသင်တွေကိုမထူထောင်ပေးပါဘူးတဲ့နော်ဘဝပဋိသင်တွေရိုးတွေကိုမထူထောင်ပေးဘူးဘဝပဋိသင်တွေရောက်တဲ့အခါမှာတော့သူတို့ကဘာကိုဖြစ်စီလဲဉာဏ်ဤဉာဏ်သွေးတွေကိုဖြစ်စီတယ်ဒါကြောင့်ဝိပဿနာဉာဏ်တို့ဤသည်နော်အစွဲလန်းတဏှာဥပါဒဏ်တွေကိုငြိမ်းစီတော့သူတို့ကြောင့်တဏှာငြိမ်းသွားပြီဆိုရင်တဏှာကြောင့်နောက်ဆက်တွဲရမယ်ခန္ဓာ၅ပါးဒုက္ခသစ္စာဝိမိစ္ဆာကိုမငြိမ်းဘူးလားအဲ့တော့အကြောင်းငြိမ်းတော့အကျိုးငြိမ်းတယ်အဲ့ဒီလိုအကြောင်းရောအကျိုးရောတဏှာငြိမ်းတော့တဏှာကြောင့်နောက်ဆက်တွဲရမယ်ခန္ဓာတွေရောငြိမ်းငြိမ်းသွားငြိမ်းငြိမ်းသွားအဲ့ဒီအငြိမ်းကိုနိရောဓသစ္စာဘာသစ္စာတော့အဲ့ဒါနိဗ္ဗာန်အငြိမ်းတတ်တယ်နိဗ္ဗာန်ဆိုတာနော်ဘာသာကြားတွေဆွတ်ဆွဲတယ်ဆိုမရှိတဲ့တရားကိုအရှိလို့ပြောနေတာမဟုတ်ပါဘူးအရှိတရားပါအဲ့တော့အကြောင်းအကျိုးနော်ဒုက္ခသစ္စာအကြောင်းဖြစ်တဲ့တဏှာသမုဒိယဒီငြိမ်းသွားတာနဲ့တပြိုင်နက်သူ့ရဲ့နောက်ဆက်တွဲခန္ဓာ၅ပါးကအလိုလိုငြိမ်းတယ်အဲ့တော့ဦးဇင်းတို့ဆိုတာကဝိပဿနာမရှုမှတ်ဘူးဆိုရင်ဦးဇင်းတို့ကမြင်မြင်တည်းကလိုချင်တော့တဏှာမဖြစ်ဘူးလားတဏှာအခြေခံတဲ့ကံတွေနဲ့ထူထောင်ရင်အဲ့ဒီကံတွေကခန္ဓာ၅ပါးတွေကိုနောက်ထပ်ဆက်တိုက်မပြတ်ပေးမှာအဲ့တော့ဦးဇင်းတို့ကဝိပဿနာရှုလိုက်တော့တဏှာမလာတော့တဏှာမလာတော့ဝိပဿနာဉာဏ်မဖြစ်ဘူးလားဝိပဿနာဉာဏ်ဖြစ်တော့ဝိပဿနာဉာဏ်ကခန္ဓာ၅ပါးရဲ့ဖြစ်ပျက်ကိုမြင်တော့ခန္ဓာ၅ပါးလိုချင်တဲ့စိတ်မပေါ်ဘူးမပေါ်တော့ဝိပဿနာဉာဏ်ကခန္ဓာတွေကိုဖြစ်ရက်စီတယ်ဝိပဿနာဉာဏ်ကပဋိသင်္ဍီကျိုးဘယ်တော့မှမပေးဘူးအဲ့တော့အဲ့ဒီဝိပဿနာဉာဏ်တွေကခန္ဓာတွေကိုကြော့ပါးစီတယ်နောက်ဆုံးဝိပဿနာဉာဏ်ကလည်းတစ်ဆင့်မဲ့ဉာဏ်နဲ့ကိလေသာတွေကိုအကျိုးပဲပယ်တတ်လိုက်နိုင်တယ်ဆိုရင်နောက်တော့ခန္ဓာဆိုတာမလာတော့ခန္ဓာမလာရင်နော်မငြိမ်းဘူးလားငြိမ်းလားဒီဒုက္ခတွေဆိုတာခန္ဓာရှိနေလို့ခန္ဓာနဲ့ဆက်ဆက်ပြီးဖြစ်နေတာအဲ့တော့ဦးဇင်းတို့ပုထုဇဉ်တွေကတော့ခန္ဓာနဲ့ဆက်ဆက်ပြီးခံစားရတာဆိုတော့ဒီခံစားမှုဖြစ်စဉ်ကိုတတန်တရာလုံးကလည်းဒီတဏှာနဲ့ပဲကျင်နေခဲ့ရတာဆိုတော့ဒီသဘောတရားဉာဏ်နဲ့တက်ဝင်နေလို့တော့ခက်ပါတယ်နော်တကယ်ကြောင်းကြည့်ကြည့်ရင်နော်ခန္ဓာရှိတော့ခန္ဓာဒုက္ခလာတာပေါ့နော်အဲ့တော့ခန္ဓာရှိတော့ခန္ဓာ၅ပါးနဲ့ဆက်ဆက်တဲ့ဒုက္ခတွေဆိုတာဒီယောဂဝိညာဉ်တွေပေါ်လာတဲ့ချိန်ဆိုပို့ပြီးသိတာပါလေအဲ့ဒီခါကျမှခန္ဓာဒုက္ခဆိုတာဩဖះဟောတာမှန်လိုက်ပြီဆိုတော့ဘယ်လိုမျိုးဖြစ်ဘူးလားဖြစ်တယ်အဲ့တော့ဆိုတော့ကအဲ့ဒီလိုမှန်ကန်တဲ့အသိဉာဏ်ရတော့မေကသစ္စာပေါ်မေကသစ္စာပေါ်တော့ဝိပဿနာဉာဏ်ဖြစ်ဝိပဿနာဉာဏ်ဖြစ်တော့အစွဲလန်းတဏှာဥပါဒဏ်ငြိမ်းအစွဲလန်းတဏှာဥပါဒဏ်ငြိမ်းတော့အဲ့ဒီတဏှာဥပါဒဏ်ကဝေဖွာပြီးမဲ့ခန္ဓာတွေအာယတနတွေငြိမ်းဘူးလားငြိမ်းလားအဲ့ဒါကနိရောဓသစ္စာငြိမ်းတဲ့သဘောလေးကဘာသစ္စာမှန်မှန်ကန်ကန်သိတဲ့ဝိပဿနာဉာဏ်လေးကဘာသစ္စာမေကသစ္စာနော်အဲ့တော့မသိခင်တော့ကလိုချင်ခဲ့တဲ့တဏှာတွေကဘာသစ္စာသမုဒိယသစ္စာအဲ့ဒီသမုဒိယသစ္စာကြောင့်ရထားတဲ့ခန္ဓာ၅ပါးအာယတန၁၂ပါးဓာတ်၁၈ပါးတို့ကဘာသစ္စာဒုက္ခသစ္စာအဲ့ဒီလိုသစ္စာအမြင်နဲ့ပတ်သက်ပြီးတော့ဒီပြမာကြီးဒီကတိကာရပြမာလောင်းကြီးအိုးထင်းတယ်ဟာသစ္စာနဲ့ပတ်သက်ပြီးအဲ့ဒီလိုအမြင်ရှင်းအဲ့တော့ဒုက္ခသစ္စာဆိုတာဒုက္ခမှန်သိအောင်လုပ်ရမယ့်သစ္စာမို့လို့သိရမယ့်တရားဒုက္ခရဲ့လက်သေးတရားကတဏှာဆိုတာကပယ်ရမယ့်တရားမို့လို့ပဟာတပပယ်ရမယ့်တရားနိရောဓသစ္စာနိဗ္ဗာန်ဆိုတာကမှန်ကန်တဲ့ဝိပဿနာဉာဏ်နဲ့ဆက်ရောက်ရမယ့်တရားမို့လို့ဆက်ရောက်ရမယ့်သစ္စိကတပတရားဝိပဿနာဉာဏ်နဲ့မှန်ကန်တဲ့အသိဉာဏ်ဤဆိုတာကကိုယ်တဏှာမှာတလဲဆက်ဖြစ်အောင်ပွားရမယ့်တရားမို့လို့ဘာဝေတပတရားဒါကြောင့်သစ္စာလေးပါးကိုလိုလေမှတ်တော့သိပယ်ဆိုင်ပွားတဲ့ဘာလို့လဲသိဆိုတာဘာသစ္စာဒုက္ခတွေကိုမြင်အောင်အဲ့တော့ဒုက္ခသစ္စာဆိုတာပယ်ရမယ့်ဟာမဟုတ်ဘူးခန္ဓာကြီးကိုပယ်လို့မရဘူးခန္ဓာဖြစ်ကြောင်းတဏှာကိုပယ်ရမှာနော်ဟုတ်ပြီလားအဲ့တော့ခန္ဓာယောဂဖြစ်လာတယ်ဆိုတော့ဒီခန္ဓာကြီးပယ်လို့ရပါမလားအဲ့တော့ဒီခန္ဓာပေါ်မှာစွဲနေတဲ့တဏှာကိုပယ်ရမှာအဲ့ဒီစွဲနေတဲ့တဏှာကိုဘာနဲ့ပယ်ရမှာလို့ဝိပဿနာဉာဏ်နဲ့ပယ်ရမှာအဲ့တော့ဝိပဿနာဉာဏ်နဲ့ပယ်ပါဆိုတော့အဲ့တော့အစွဲလျှော့ဖို့ဆိုတော့ခန္ဓာရဲ့အပြစ်မမြင်အစွဲကလျှော့လို့ရပါမလားသောသောကလိုမျိုးဦးဇင်းတို့တရားဓမ္မကြီးကျမ်းမာရေးကောင်းတဲ့အသက်20ကျော်လို့ပါလို့ကောင်းတဲ့အရွယ်မှာဆိုရင်အပြည့်ကမမြင်တော့အဲ့ဒီအချိန်မှာအစွဲလန်းပယ်ပါလို့ပြောလို့ရရလားမရဘူးနည်းနည်းလေးယောဂါလေးပါလေးဖြစ်လာပြီးကိစ္စလေးပါလေးပြလာပြီးတေဖို့ဖြစ်လာပြီးဆိုရင်တော့အဲ့ခါကျတော့ခန္ဓာပေါ်မှာကြောက်လာပြီဟုတ်လားနော်အဲ့တော့အဲ့ခါကျတော့အစွဲလန်းခန္ဓာကြီးရှိတာမကောင်းဘူးဆိုတာမလားဘူးလားအေးအဲ့တော့ဆိုတာကအဲ့တော့အဲ့ဒီလိုမဖြစ်ခင်နေရခန္ဓာဒုက္ခတကယ်တော့ရှိနေတာမွေးဖွားတဲ့ပဋိသင်္ဍေနေတဲ့ကရှိနေတဲ့သဘောတရားလေးကိုမြင်အောင်ကြည့်ဒါကြောင့်ဒုက္ခကိုဒုက္ခမှသိအောင်လုပ်ရမယ်ဒါကြောင့်ဒုက္ခကသိရမယ်တရားဒုက္ခကဘာမှမတရားတော့အဲ့တော့ပယ်ရမယ်တရားကအဲ့ဒီဒုက္ခဖြစ်တွေကိုမွေးဖွားပေးလိုက်တဲ့တဏှာကိုဘာလို့ရမလဲပယ်ရမှာဒါကြောင့်တဏှာကပယ်တတ်ရမယ်တရားနိဗ္ဗာန်ဆိုတာကဆက်ရောက်ရမယ်တရားနိဗ္ဗာန်ကိုတမင်သက်သက်လုပ်ယူရတာမဟုတ်ဘူးနိဗ္ဗာန်ကလုပ်ယူလို့လည်းမရဘူးဝိပဿနာအထောက်အပံ့ယောဂီရဲ့လူကဘာအထောက်အပံ့မလို့ဝိပဿနာအားထုတ်ရင် အချိန်ကြရရင်အငိမ့်တတ်မပေါ့ဘူးဒီအကြောင်းတရားတဏှာတွေပယ်တော့အငိမ့်တတ်မပေါ့ဘူးလားပေါ့လားအဲ့တော့ဦးဇင်းတို့နော်ဥပမာပေးနေကြအတိုင်းတောအုပ်တစ်ခုကိုရှင်းလိုက်တဲ့အခါတောအုပ်ရှင်းတဲ့ပုံကသစ်ပင်လိုက်ခုတ်ရတာပဲမဟုတ်လားလှုပ်တဲ့အလှုပ်ကဘာလို့ရလဲလို့သစ်ပင်ခုတ်ရတာသစ်ပင်ခုတ်လိုက်လို့၁၀ပင်၁၅ပင်တော့ခုတ်ရင်လေကွက်လက်ကမပေါ့ဘူးလားပေါ့လားအဲ့တော့လှုပ်တာကကွက်လက်ကိုလှုပ်တာလားသစ်ပင်ခုတ်တာလားကွက်လက်ကိုလှုပ်ယူလို့ရရလားလှုပ်တာကဘာဘူးပဲလှုပ်နိုင်တာလားသစ်ပင်ဘူးပဲခုတ်နိုင်တာဒါကြောင့်ကွက်လက်ကြီးကိုဖြစ်အောင်လည်းလှုပ်လို့မရဘူးပြက်အောင်လည်းလှုပ်လို့မရအဲ့ဒီကွက်လက်ကြီးမှာဖြစ်ခြင်းလည်းမရှိဘူးပြက်ခြင်းလည်းမရှိဘူးအဲ့တော့ဦးဇင်းတို့ယောဂီပုဂ္ဂိုလ်တွေကဝိပဿနာဉာဏ်နဲ့တဏှာဆိုတဲ့ကိလေသာသစ်ပင်ကြီးကိုခုတ်အောင်ယောဂီပုဂ္ဂိုလ်ရဲ့အလုကခန္ဓာ၅ပါးပေါ်မှာစွဲနေတဲ့တဏှာတွေကိုမဆွဲအောင်ဝိပဿနာဉာဏ်ဓာတ်နဲ့တစ်ချက်ချင်းခုတ်ခုတ်ခုတ်ခုတ်ပါများတော့ဒီနော်ခန္ဓာပေါ်မှာဆွဲနေတဲ့တဏှာသစ်ပင်ကြီးလဲသွားငြိမ်းသွားအဲ့ဒီပေါ်လာတဲ့အငြိမ်းဓာတ်ကိုဘာလို့ခေါ်လဲနိဗ္ဗာန်အဲ့တော့နိဗ္ဗာန်ဆိုတဲ့အငြိမ်းဓာတ်ကအကြောင်းလည်းမရှိဘူးအကျိုးလည်းမရှိဘူး तू ကအငြိမ်းဓာတ်တက်တက်ပဲဒါကြောင့်သူ့ကသင်္ခတလားအသင်္ခတလားဆိုရင်အသင်္ခတသူ့ကိုဖြစ်အောင်လုပ်ရတာအဖြစ်ရှိရဲ့ဘာရှိမှာလို့အပြည့်ရှိမှာဒါကြောင့်နိဗ္ဗာန်ကသင်္ခတမဟုတ်ဘူးအသင်္ခတယောဂီပုဂ္ဂိုလ်တို့လုံနိုင်တာကကိလေသာကိုပယ်တဲ့အလုပ်ပဲကိလေသာကိုပယ်လိုက်တော့ကုံသွားပြီဟဲ့ဆိုရဲလုံးဝငြိမ့်တဲ့အငြိမ့်တဲ့နိဗ္ဗာန်ဆိုတာမလားဘူးလားလားလားအငြိမ့်တဲ့ကိုဖြစ်အောင်လုပ်တာမဟုတ်ဘူးဖြစ်အောင်ကိုလုံနိုင်တာကကိလေသာပယ်တဲ့အလုပ်ဘာပယ်တဲ့အလုပ်တော့ကိလေသာပယ်လိုက်တဲ့အတွက်ကြောင့်ပေါ်လာတဲ့အငြိမ့်တဲ့သဘာဝတစ်ခုပဲအဲ့တော့နိဗ္ဗာန်မှာအဖြစ်လည်းမရှိဘူးအပြည့်လည်းမရှိဘူးတန်တိဒုက္ခအစင်မြဲချမ်းသာလို့ဆိုရဲအငြိမ့်တဲ့သဘာဝတစ်ခုဝေဒိတဒုက္ခအနေနဲ့ပြောလို့ရတဲ့ဒုက္ခမျိုးမဟုတ်ဘူးအဲ့တော့သစ္စာလေးပါးကိုသိတယ်ဆိုတာကဲဦးဇင်းတို့ပုထုဇဉ်တွေကတော့အဲ့ဒီတော့မှန်ပြီးသိရတာပေါ့ဗျာဒါကြောင့်အဲ့တော့ဂတိကာရပြမကြီးသစ္စာကိုသိတယ်ဆိုတာအဲ့ဒီနည်းနဲ့တရေပြေချင်းတကယ်မက်တိဉာဏ်အသိဆက်ရောက်သိပေါ့ဦးဇင်းတို့ကတော့ဒါအမှန်သိပေါ့အခုပြောပြတဲ့ရှင်သာရိပုတ္တရာကယဟန်တွေကိုဟောပြတယ်ဆိုတာဒါအနုမာနနဲ့မှန်ပြီးတော့သိရတာအဲ့တော့ကိုယ်ကိုယ်တိုင်မျက်လက်တွေ့သိကျင်တယ်ဆိုရင်တော့မက်ဉာဏ်၄ရက်ကိုဆိုက်ပြီးဆိုရင်နိဗ္ဗာန်ရဲ့အငြိမ့်ဓာတ်ကိုဧကဧကသိနိုင်ပြီပေါ့ဟုတ်ပြီလားဒါကြောင့်ဧကတုသစ္စာ၄ရက်ကိုသိသောအဖြစ်ဂတိကာရပြမကြီးသည်အနာဂတ်အဖြစ်ကိုဆက်ရောက်ခဲ့ပြီးတော့အခုအခါမှာအဝိယပြမဘုံမှာယဟန္တာအဖြစ်နဲ့နော်ကျွတ်တန်းဝင်တဲ့ပုဂ္ဂိုလ်ကြီးဖြစ်သွားပြီ။ဒါကြောင့်ဒီနေ့ဒီဘက်မှာဧကတုဂတိကာရတုတ်ကိုသိယူသောအဖြစ်ဦးဇင်းတို့ဘဝထဲမှာဘာတွေဖြစ်အောင်လုပ်ကြရမလဲဆိုတော့မိကောင်းဆွေကောင်းတွေဖြစ်အောင်မိမိတို့ကြိုးစားကြရမယ်။အဲ့တော့မိမိတို့နဲ့အတူနေလာတဲ့ပုဂ္ဂိုလ်တွေပေါ်မှာမိမိတို့ကသူများမပေးနိုင်တဲ့အရာတွေကိုပေးနိုင်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားကြရမယ်။သူများမလုပ်ပေးနိုင်တာတွေကိုလုပ်ပေးနိုင်တဲ့မိကောင်းဆွေကောင်းတွေဖြစ်အောင်ကြိုးစားကြရမယ်။သူများသီးမခံနိုင်တဲ့အရာတွေကိုသီးခံနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကြိုးစားရင်းဖြင့်အချက်ဆုံးမိတ်ဆွေတငယ်ချင်းကောင်းတွေဖြစ်ကြပြီးတကလားကြွတန်းဝင်နိုင်တဲ့ပုဂ္ဂိုလ်တွေကိုစီကိုစီဖြစ်ကြပါစေကုန်သတည်းကဲကျန်တာလေးတရားလေးမှတ်လိုက်ကြအောင်လို့ပေါ့ဗျာထုံးစံမပြတ်